Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ရှင်များရှင်လန်းချမ်းမြေကြပါစေ VOE American အတန်မြန်မာပိုင်းအစီအစဉ်က2018ခုနှစ်ဇန်နဝါရီလ5ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီအဲလိုမီတာ30 40 48တူကနေဖမ်းယူနားဆင်နိုင်ကြသလို VOE ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voenews.com နဲ့ VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News တို့မှာလည်းအချိန်နဲ့တပြေးညီနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆမိုးပြီပါခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအီရန်နိုင်ငံကအစိုးရဆန့်ကျင်ရေးဆန္ဒပြသူတွေကိုကူညီမယ်လို့အမေရိကန်ကကြာသပတေးနေ့မှာပြောပါတယ်။ပါကစ္စတန်ကိုပေးနေတဲ့စစ်ဖက်အကူအညီတွေကိုအမေရိကန်ကစိုင်းငံလိုက်ပါပြီ။ဘာသာရေးလက်ခွင့်ဆိုင်ရာအထူးစိုးရိမ်ရတဲ့နိုင်ငံတွေစီးရင်ထဲမှာမြန်မာနိုင်ငံကိုအမေရိကန်ကထည့်သွင်းတက်မှတ်လိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။သတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
In accordance with the International Religious Freedom Act of 1998The Secretary of State annually designates governments that have engaged in or tolerated
မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံကအထူးစိုးရိမ်ပွဲရကောင်းတဲ့နိုင်ငံတွေစီးရင်ထဲမှာပြန်လည်ထည့်သွင်းလိုက်ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးအခြေအနေဘယ်လိုရှိမလဲဆိုတာကိုအမေရိကန်နိုင်ငံဂျာယီဌာနရဲ့ပြောခွင့်ရသူကပြောဆိုသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြရပါမယ်။ရခိုင်ပြည်နယ်ရေးဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပေါ်စင်ခုံမှုဖြစ်တယ်ဆိုပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကကြီးညာပြောဆိုလိုက်ပါတယ်။နောက်ပြီးတော့နိုင်ငံတကာသတင်းလွှာတွေနောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာနဲ့ကျန်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာစာတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အီရန်ကဆန္ဒပြသူတွေကိုအကူအညီပေးမယ်လို့အမေရိကန်ပြည်ထောင်စုကကတိပေးလိုက်တယ်လို့လူ20ယောက်သေဆုံးပြီး1000ကျော်ဖမ်းခံခဲ့ရတဲ့နှိမ်နှင်းဖြိုခွဲမှုတွေအီရန်တာဝန်ရှိသူတွေကိုပြစ်တင်ဝေဖန်လိုက်ပါတယ်။အရေးယူလို့ဆောင်နိုင်တဲ့သတင်းအချက်အလက်တွေကိုအမေရိကန်အနေနဲ့ရှာဖွေသွားမှာဖြစ်ပြီးပြီးခဲ့တဲ့သတင်းဘက်ကစတင်တဲ့ဆန္ဒပြပွဲကိုနှိမ်နှင်းဖြိုခွဲမှုမှာတာဝန်ရှိသူတွေပေါ်ဒဏ်ခတ်အရေးယူမှုအသစ်တွေချမှတ်ဖို့လုပ်သွားမယ်လို့သမ္မတအင်ပြီးတော့တာဝန်ရှိသူတူကကြာသပတေးနေ့မှာပြောပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနကလည်းဒီအတိုင်းကြည့်မနေဘူးလို့ပြောပါတယ်။ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းသူတွေစင်စာလုပ်ပိတ်ပင်သူတွေနဲ့အီဗန်လူလူစီကနေခိုးယူသူတွေကိုအရေးယူဖို့အတွက်လုံဆောင်နိုင်တာတွေမိမိတို့မှာအများပြားရှိထားကြောင်းအီရန်စိုးရရဲ့နှိမ်နှင်းမှုကိုခံစားရသူတွေကိုတော့မေ့မထားပါဘူးလို့ပြောလိုက်ပါကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ
်။အမေရိကန်သမ္မတဒေါနယ်ထရန့်ရဲ့သမ္မတသက်တမ်းပထမနှစ်ထဲမှာကတောင်းကနင်းတွေဖြစ်နေတာကိုရေးသားထားတဲ့စာအုပ်ကိုလာမယ့်သတင်းပတ်ထဲမှာထုတ်ဝေတော့မှာဖြစ်ပြီးဒီစာအုပ်နဲ့ပတ်သက်ပြီးသတင်းထုတ်တွေရဲ့မေးမြန်းချက်တွေကိုသမ္မတအင်ဗျူပြောခွင့်ရဟာချက်တဲ့ပရင်းနေမှာလဲဒုတိယမြောက်အနေအဖြစ်နဲ့ဆက်ပြီးရှင်းနေရဆဲဖြစ်ပါတယ်။ Fire and Theory စာအုပ်ဟာတန်ဖိုးမရှိသလိုအလုတ်ဖြုတ်ခံရသူတယောက်ကငွေဖန်နှီးခြင်းလို့ရေးသားထုတ်ဝေတဲ့သဘောမျိုးဖြစ်ကြောင်းအင်ဗျူပြောခွင့်ရ Sarah Huckabee Sanders ကပုံဖော်ခဲ့ပြီးအလင်းညာရင်းနဲ့ပြည့်နေတဲ့စာအုပ်အတွက်အမေရိကန်ပြည်သူအများစုကဂရုမစိုက်ဖို့များတယ်လို့ဆိုပါတယ်။အလုတ်ဖြုတ်ခံရတဲ့ Steve Bannon ဟာ2016နောက်ဆုံးလေးလပတ်တုန်းက Mr. Trump ရဲ့သမ္မတမဲဆွဲပွဲမှာပါဝင်ခဲ့တယ်လို့ Mr. Trump သမ္မတဖြစ်လာခဲ့ပြီးပထမ9လမှာသမ္မတအင်ဗျူရဲ့နိုင်ငံရေးဗျူဟာမှုဖြစ်နေတာဝန်ယူခဲ့သူပါ။ Bannon ရဲ့ပြောကြားချက်အတော်များများကိုစာရေးဆရာ Michael Wood ဖြင့်စာမျက်နှာ336မျက်နှာပါစာအုပ်ထဲမှာကိုးကားထားပါတယ်။သမ္မတရဲ့ရှေ့နေကတော့ဒီစာအုပ်မှာအသေးဖြတ်မှုတွေနဲ့စော်ကားမှုတွေပါနေတာမို့ Wood နဲ့သူ့ရဲ့ထုတ်ဝေသူကုမ္ပဏီမထုတ်ဝေဖို့အတွက်တောင်းဆိုရင်ထုတ်ဝေမှုပိတ်ပင်မှုအတွက်နှီးလန့်တွေရှာနေပါတယ်။ဒီစာအုပ်ကိုလာမယ့်အင်္ဂါနေ့မှာထုတ်ဖို့စီစဉ်ပေးမယ်။စာအုပ်ဆိုင်တွေမှာ၄ရက်ကြိုပြီးတောက်ကြနေမှာရောက်မယ်လို့ Wolf ကပြောပါတယ်။ Bannon ကပြီးခဲ့တဲ့ညကပဲသူ့ကိုကြီးမြတ်တဲ့သူလို့ခေါ်ခဲ့ရမှု။သူဟာအပြောင်းလဲမြန်တယ်ဆိုတာမြန်သားကြောင့်သမ္မတ Trump ကကြက်တပရင်းနေမှာပြောကြလိုက်ပါတယ်။သမ္မတ Trump ကတော့ဖွဲ့စည်းပုံဥပဒေကခွင့်ပေးထားတဲ့လွတ်လပ်စွာပြောဆိုရေးသားခွင့်ရှိတဲ့အတိုင်းဘသူ့ကိုမှပိတ်ပင်မှုသူမကြိုးစားဘူးလို့သမ္မတ Andrew ကပြောပါတယ်။
အမေရိကန်တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစည်းရေးလေ့ကျင့်မဲ့အစီအစဉ်ကိုတောင်ကိုရီးယားနိုင်ငံပျုံချန်းဒေသမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်ပြီးတဲ့အထိဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ကြာသပတေးနေ့အစောပိုင်းကတယ်လီဖုန်းစကားပြောဆိုချိန်တွင်အခုလိုဆုံးဖြတ်လိုက်တာလို့တောင်ကိုရီးယားသမ္မတအိမ်ပြာရောကပြောပါတယ်။အိုလံပစ်ပွဲနဲ့မိမိတို့စစ်ဖက်လေ့ကျင့်ခန်းကနေပြည်ပခံဖြစ်စေဖို့နှစ်နိုင်ငံကောင်းဆောင်တွေသဘောတူလိုက်ကြောင်းဒါကြောင့်အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေဟာအားကစားပွဲလွန်ကျိုးရင်းအပေါ်အာရုံစိုက်နေမှာဖြစ်ကြောင်းအမေရိကန်သမ္မတအင်ပီရိုရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့စီးရဲလေ့ကျင့်မှုကိုအခုလိုစိုင်းထားလိုက်တာနဲ့ပတ်သက်ပြီးလက်တွေ့ဆောင်ရွက်ရတဲ့ကိစ္စရပ်တစ်ခုအဖြစ်ပဲခပ်ဖို့ထားပြီးတော့ကြာသပတေးနေ့ကသတင်းတော့တွေကိုပြောပါတယ်။ မလ9ရက်ကနေ16ရက်နေ့ထိလုပ်မယ်မတန်ဆွမ်းအိုလံပစ်ပွဲတော်ပြီးရင်စီးရီးလိချင်းမှုကိုပြန်စတင်မယ်လို့လည်းဝန်ကြီးမက်ဒစ်ကဆိုပါတယ်သမရရဲ့ဆုံးဖြတ်ချက်နဲ့တောင်ကိုရီးယားအမေရိကန်မဟာမိတ်အတွက်အကောင်းဆုံးအကျိုးစီးပွားပေါ်ကာကွယ်ရေးဌာနကထောက်ခံတဲ့အကြောင်းပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရကြီးထက်ပုံမှုကြီးရောဘတ်မန်နင်းကကြာသပတေးနေ့အစောပိုင်းမှာပြောပါတယ်
အာဖဂန်တာလီဘန်နဲ့ဟာကန်နီအကြမ်းဖက်ကွန်ရဲ့အဖွဲ့ရင်းနှင်းနှင်းရင်းနဲ့ပတ်သက်ပြီးပါကစ္စတန်ဘက်ကပြက်ပြက်သားသားမလုပ်မချမ်းအမေရိကန်ကပါကစ္စတန်စစ်တပ်အတွက်လုံခြုံရေးအကူအညီပေးမှုတွေကိုဆိုင်းငံ့လိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဟဲသန်နယူးယောက်ကကြာသပတေးနေ့မှာအကူအညီပေးမှုကိုဆိုင်းငံ့ကြောင်းအခုလိုကြေညာလိုက်ပြီးဒီအဖွဲ့ရင်းဟာဒေသတွေမှာမတိမငင်ဖြစ်အောင်လုပ်နေတယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကပါပြစ်မှတ်ထားတိုက်ခိုက်နေတယ်လို့အမေရိကန်ကသတ်မှတ်ကြောင်းပြောပါတယ်။ဒါပေမဲ့ထောက်ပံ့ငွေပမာဏဘယ်လောက်နဲ့ဘယ်လိုအကူအညီမျိုးဆိုင်းငံ့ကြောင်းအသေးစိတ်ကိုတော့မပြောပါဘူး။သမ္မတဒေါ်နယ်ထရန့်ရဲ့2019တွစ်တာပြောကြားချက်တွေနောက်ပိုင်းအမေရိကန်ပြည်ထောင်စုကဘာလုပ်မယ်ဆိုတော့ကိုခံမှန်းပြောဆိုနေကြတယ်လို့ပါကစ္စတန်မှာမရေရာမှုတွေနဲ့ကြောက်ကြမှုတွေတိုးလာနေပါတယ်။သမ္မတထရန့်ကပါကစ္စတန်အကြမ်းဖက်သမားတွေကိုခိုလွန်ခွင့်ပေးထားတယ်လို့အမေရိကန်ခေါင်းဆောင်တွေကိုအယူလုံနေတယ်လို့ဆွဆွဲပြီးပါကစ္စတန်ကိုပေးနေတဲ့အကူတွေဖျက်တောက်မယ်လို့ချိန်ချောင်နေတာပါ။သမ္မတပြောကြားချက်တွေအတွက်ပါကစ္စတန်ဘက်ကအပြစ်တင်လိုက်ပြီးအာဖဂန်နစ္စတန်တည်ငြိမ်အောင်တဲ့အကြမ်းဖက်ဝါဒချိန်မုန်းရေးကိုအမေရိကန်နဲ့တူလက်တွဲလှုပ်ဆောင်မယ်ဆိုတဲ့သူတို့ကလေးကိုထပ်လောင်းပြောပါတယ်။ဒါပြန်အာဖဂန်နစ္စတန်မအောင်မြင်မှုတက်သူတို့နိုင်ငံကိုအမေရိကန်ကပြစ်တင်နေတယ်လို့လည်းပါကစ္စတန်ခေါင်းဆောင်တွေကအခိုင်အမာပြောကြားကြပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1590တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ week ကနေတောက်ကြနေမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကနိုင်ငံ10ခုကိုဗတ်တိုင်းလူလက်ခွင့်ဆိုင်ရာအထူးစိုးရင်ရတဲ့နိုင်ငံတွေဖြစ်အမေရိကန်နိုင်ငံခြားရေးဌာနကကြာသပတေးနေ့မှာသတ်မှတ်လိုက်ပါတယ်။တရုတ်၊အီရီထရီးယား၊အီရန်၊မြောက်ကိုရီးယား၊ဆူဒန်၊ဆော်ဒီအာရေဗီယား၊တာဂျီကစ္စတန်၊တာခ်မင်နစ္စတန်ဥဇဘက်ကစ္စတန်နိုင်ငံတွေနဲ့အတူမြန်မာနိုင်ငံကိုလည်းလိုက်လို့တက်မှတ်လိုက်တာပါ။2019ခုနှစ်ဧပြီလမှာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင် USCIRF ကထုတ်ပြန်တဲ့အစီအစဉ်ကစားပါအကြံပြုတင်ပြချက်အတိုင်းနိုင်ငံရေးဌာနကအခုလိုတက်မှတ်လိုက်တာဖြစ်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်တာဟာညီညာရေးတည်ငြိမ်ရေးနဲ့တရားဝါပြောရေးတို့အတွက်အထူးအရေးပါကြောင်းအခုလိုတက်မှတ်လိုက်တာဟာသက်ဆိုင်ရာနိုင်ငံတွေမှာဘာသာရေးလွတ်လပ်ခွင့်အပေါ်လေးစားမှုတိုးတက်စေဖို့ရည်ရွယ်ကြောင်းနိုင်ငံရေးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒီအကြောင်းသတင်းဆောင်မရှိဘူးသတင်းတွေအပြီးထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာချက်သပရိညာကအာဖဂန်ရဲတွေလိုက်ပါလာတဲ့ရင်တန်းကိုအသေးကံဘုံခွဲခဲ့တဲ့အတွက်အနည်းဆုံး15ဦးသေဆုံးရတယ်လို့အာဖဂန်ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။ဆန္ဒပြသူတွေဟာကဘူးရဲစခန်းကိုမီးတင်ရှို့ခြင်းနဲ့ဆိုတဲ့သတင်းတွေကြောင့်အဲ့ဒီစခန်းလုံခြုံရေးတပ်ရဲတွေချက်ချင်းချထားပေးခဲ့တာပါ။ရဲတွေရောက်လာပြီးမကြခင်မှာပဲအသေးကံဘုံခွဲသမောက်ကသူ့ကိုယ်သူဖောက်ခွဲပစ်ခဲ့တာဖြစ်ပါတယ်။တရားဝင်ဆောက်ထားတဲ့အရက်ဆိုင်တွေကိုရဲတွေကဖျက်ခဲ့တာနဲ့ပတ်သက်ပြီးဒေါသထွက်နေတာဖြစ်ကြောင်းကဘူးရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ ICE အကြမ်းဖက်အဖွဲ့ကတော့အခုလိုဖောက်ခွဲမှုသူတို့လက်ချက်လို့ကြေညာပါတယ်။ကပူးမြို့တော်မှာမကြခင်သတင်းပတ်တွေအတွင်းအသေးကံဘုံဖောက်ခွဲမှုတွေထပ်တလဲလဲဖြစ်ပွားပါတယ်။ပြီးခဲ့တဲ့သတင်းပတ်ဘုံဖောက်ခွဲမှုမှာလူပေါင်း40ကျော်တေဆုံးပြီး90လောက်ဒဏ်ရာရပါတယ်။အသေးကံဘုံခွဲသမဟာကပူးကရှီယာမွတ်စလင်တွေရဲ့ယဉ်ကျေးမှုစင်တာမှာသူ့ကိုယ်သူဘုံဖောက်ခွဲခဲ့တာဖြစ်ပြီးဒါဟာသူတို့လက်ချက်လို့ ISIS တွေကြော်တွေကပြောပါတယ်
။အမေရိကန်ပြည်ထောင်စုအရှိတ်ဘက်ကံယူတဲ့ဒေသတွေမှာပြင်းထန်တဲ့နှင်းမုန်တိုင်းကြောက်ရောက်နေပြီးနေရာတော်များများမှာနှင်းထုကြီးတွေကြောက်ရောက်ထားတယ်လို့လေးပြင်းလဲတိုက်နေပါတယ်။နယောမြို့မှာမုန်တိုင်းအံတွေသတိပေးချက်ထုတ်ပြန်ထားပြီးဆိုးရွားတဲ့နှင်းမုန်တိုင်းကြောက်ရောက်သလိုအခြေအနေမျိုးရှိနေတာကြောင့်ဖြစ်နိုင်ရင်ဒေသခံတွေအိမ်ထဲမှနေကြဖို့မြို့တော်ဝန် Bill de Blasio ကနှိုးဆော်ထားပါတယ်။နယောမြို့ရဲ့တချို့နေရာတွေမှာနှင်းထုရှစ်လက်မှနေပါကြာထားပြီးပါပြီ။မြို့ရဲ့အဓိကလေဆိပ်တွေမှာလေရင်အဝင်ထွက်တွေကိုစိုက်ငံ့ထားပြီးဖြစ်တယ်လို့နယောနဲ့ကယ်လီယဲနယူးဂျာစီပြည်နယ်က New York လေဆိပ်မှာတော့နှောင့်နှေးတာတွေရှိနေပါတယ်။အရှိတ်ဘက်ကံယူရန်တစ်လျှောက်လေရင်ခီးစဉ်ထောင်ပေါင်းများစွာအဆင်ပြေဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကနေမြောက်ဖက်အစွန်ဆုံးမိန်းပြည်နယ်အထိမုန်တိုင်းရက်ခတ်တဲ့တံကိုခံနေကြပါတယ်။မြောက်ကာရိုလိုင်းနားပြည်နယ်မှာနှင်းတော်တဲ့ကားလမ်းချော်သွားတာကြောင့်လူ၂ယောက်သေဆုံးပါတယ်။မက်ဆာချူးဆက်ပြည်နယ်ရှေ့ပိုင်းနဲ့ရိုးဒ်အိုင်လန်ပြည်နယ်တွေမှာလည်းမုန်တိုင်းတံကိုအဆိုးရွားဆုံးခံစားနေကြပါတယ်။တချို့အချိန်တွေမှာတနာယီကို၃လက်မှနီးပါးနှင်းကြတာကြောင့်နေရာတချို့မှာနှင်းတု18လက်မှကျော်အထိရောက်သွားနိုင်ပါတယ်။အမေရိကန်နဲ့အိမ်နီးချင်းကနေဒါနိုင်ငံမှာလည်းနှင်းမုန်တိုင်းရက်ခတ်တဲ့တံကိုခံနေကြပါတယ်။စံချိန်တင်လောက်အောင်အပူချိန်ကျသွားတာကြောင့်အမေရိကန်နဲ့ကနေဒါနိုင်ငံသားကနာမည်ကျော်နိုင်ငံရာရေကွန်ကြီးမှာတစိတ်တပိုင်းရေခဲနေပါတယ်။ဗိုလ်ဒူးနေကစတဲ့နှင်းမုန်တိုင်းနဲ့ဆိုးရွားတဲ့ခြေတွေဟာအနည်းဆုံးတောက်ကြနေမနှစ်ပိုင်းထိတော့ဆက်ရှိနေမယ်လို့ခန့်မှန်းထားပါတယ်။
ဒိမန်နိုင်ငံကိုပီဟင်ကင်ကရဲတွေဟာကမ္ဘာဈေးကြီးဆုံးအရက်ပလင်းကြီးပျောက်မှုကြီးကိုစုံစမ်းနေကြပါတယ်အခုခါတဲ့ဗော့ဒကာအရက်ပလင်းဟာအမေရိကန်ဒေါ်လာ1.3 သန်းတန်ပါတယ်ကဖီး33အရက်ဆန်ကပျောက်သွားတဲ့ဒီအရက်ပလင်းဟာဆိုင်ဖောက်ခံရလားတော့နဲ့ဖွင့်ဝင်ခိုးသွားတာလားဆိုတာပြောဖို့စောသေးတယ်လို့ရဲရဲချီတွေကပြောပါတယ်တခြားဘာပစ္စည်းမှမပျောက်ဘဲအရက်တပလင်းသာပျောက်နေတာပါအခုလိုအခိုးခံရတာကိုအင်ကာနိတ်ကရဲကိုအကြောင်းကြားခဲ့တာပါအရက်ပလင်းမပျောက်ခင်အချိန်ကမျက်နှာဖုံးတက်ထားတဲ့လူတယောက်လက်နေတမ်းမီနဲ့ထိုးပြီးရှာဖွေးနေတဲ့ CCTV ဗီဒီယိုခွဲကိုအရက်ဘာဆိုင်ရှင် Brian Ingvar ကAP သတင်းကိုပြပါတယ်။နောက်ပျောက်ဆုံးသွားတဲ့ Russell Baltic အရက်ပလင်းဟာရွှေနဲ့ငွေ3kg 6.6 ပေါင်စီနဲ့လှုပ်ထားတာဖြစ်ပြီးအဖုံးမှာစိမ့်စီထားတယ်လို့ဒိမတ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒီအရက်ဘားမှာ Vodka ပလင်းပေါင်း1,200ရှိပါတယ်။ပျောက်သွားတဲ့ပလင်းကတော့ Russia လုပ်ငန်းရှင်တဦးစီကငှားထားတာဖြစ်ပြီးအာမခံလည်းမထားဘူးလို့ဆိုင်ရှင်ကပြောပါတယ
်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုခုကြောကြောသိနေဒုက္ခမျိုးသက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုချိန်ကစပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပေါ်စိန်ခေါ်မှုဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်လပ်ရေးနေ့ကြီးညာချက်မှာထည့်သွင်းပြီးတော့ကြီးညာလိုက်ပါတယ်ဒီပြင်ကုလသမဂ္ဂနဲ့နိုင်ငံကြီးတချို့ကမြန်မာနိုင်ငံအပေါ်ရန်ညှိုးထားတိုက်ခိုက်မှုတွေပိတ်ဆို့မှုတွေကိုအမှန်တရားနဲ့လက်တွေ့ဆောင်ရွက်ချက်တွေနဲ့သာတုံ့ပြန်သွားမယ်လို့လည်းပြောဆိုလိုက်ပါတယ်ဒီသတင်းကို VOE သတင်းတော့မတ်မီခသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ဒီကနေ့ရန်ကုန်မြို့ပါတီဌာနချုပ်မှာကျင်းပတဲ့290ပြည့်လွတ်လပ်ရေးနေ့အခမ်းအနားမှာထုတ်ပြန်ကြေညာခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းအရေးဟာမြန်မာတိုင်းနိုင်ငံလုံးရဲ့အရေးဖြစ်တယ်လို့လည်းဆိုလိုက်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းအရေးသည်မြန်မာနိုင်ငံတိုင်းနိုင်ငံလုံး၏အရေးဖြစ်တယ်လို့ရခိုင်အမျိုးသားများ၏အရေးသည်လည်းမြန်မာတစ်မျိုးသားလုံး၏အရေးဖြစ်ပါသည်ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထောင်စုသည်မြန်မာနိုင်ငံ၏အမျိုးသားဂုဏ်သိက္ခာနှင့်အမျိုးသားအချုပ်အခြာအာဏာပေါ်စိတ်ခွာမှုဖြစ်ပါသည်။ကမ္ဘာ့ကုလသမဂ္ဂအဖွဲ့အစည်းအချို့နှင့်နိုင်ငံကြီးအချို့၏မြန်မာနိုင်ငံပေါ်ညှို့သူရပက်ပမာတိုက်ခိုက်နေမှုများနှင့်ပိတ်ဆို့အရေးယူမှုအချို့အားမြန်မာနိုင်ငံသည်တုံ့လွတ်မှုမရှိဘဲပဂရိအမှန်တရားနှင့်လက်တွေ့ဆောင်ရွက်မှုများကိုတတ်သိထားတုံ့ပြန်လျက်ရှိပါသည်
။ဒီတင်ညာချက်ကိုပါတီရဲ့ဗဟိုကော်မတီဝင်မုံရအောင်ရှင်ကဖတ်ကြားခဲ့တာဖြစ်ပါတယ်။NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညံဝင်းကတော့ဒီရခိုင်အရေးဟာပါတီအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်လို့ဆိုလိုက်ပြီးမြန်မာနိုင်ငံမှာဧည့်သည်အနေနဲ့လာရောက်နေထိုင်သူတွေအနေနဲ့အချုပ်အခြာအာဏာကိုထိပါခွင့်မရှိသလိုဥပဒေတွေကိုလည်းလေးစားလိုက်နာကြဖို့လိုတယ်လို့လည်းအခမ်းအနားမှာပြောဆိုလိုက်ပါတယ
်အချုပ်အခြာအာဏာကိုထိပါပြီးနေထိုင်တာကိုကျွန်တော်တို့ခွင့်ပြုလို့မရပါဘူးကျွန်တော်တို့ဧည့်သည်အဖြစ်လာတဲ့ပုဂ္ဂိုလ်တွေဟာမြန်မာနိုင်ငံရဲ့ဥပဒေတွေကိုလေးစားရမယ်။မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားရမယ်။အချုပ်အခြာအာဏာကိုဘယ်လိုကျင့်သုံးမလဲဆိုတာကျွန်တော်တို့အစိုးရဖွဲ့ရဲ့အလုပ်ပါ။နောက်ပြင်ပကဝင်ရောက်ဆွဲဖက်ပြောဆိုခွင့်မရှိပါဘူး။ဒါကြောင့်ကျွန်တော်တို့လွတ်လပ်ရေးတည်ထောင်ခိုင်မြဲဖို့ကျွန်တော်တို့ရဲ့အချုပ်အခြာအာဏာတည်ထောင်ခိုင်မြဲဖို့အားလုံးညီညီညာညာဝိုင်းဝန်းကြိုးပမ်းကြဖို့အခါတမရဖြစ်ကြအောင်ပြောကြရင်ဒီကိုချုပ်ပါ
လက်လုံးမှာတော့ရခိုင်အရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာ NLD ပါတီဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်ရခိုင်အရေး NLD ပါတီအစိုးရရဲ့ကင်တွယ်မှုနဲ့ပတ်သက်လို့နိုင်ငံရေးလှိလာတုံ့သက်သူဦးမောင်မောင်ဆိုကတော့အခုလိုတုံ့သက်သွားပါတယ
်ဝေဖန်မှုတွေခြုံငင်းအောင်ဆိုလို့ရှိရင်တော့နိုင်ငံတကာလိုလားတော့အခြေအနေနဲ့ပတ်သက်ပြီးတော့သတင်းလလခွင့်ပေါ့အဲ့တော့ဒီနေ့ချင်းကကုလသမဂ္ဂသုံးဝန်လို့ဂျန်နယ်ဖွဲ့တွေရဲ့စစ်ဆေးမှုကိုမခံနိုင်ရင်တောင်မှအဲဒီဒေသတွေနဲ့ပတ်သက်တဲ့အခြေအနေမှန်နဲ့ပတ်သက်ပြီးတော့သတင်းလွတ်လပ်ခွင့်ပေးဖို့လိုအပ်တယ်လို့ထင်ပါတယ်။အဲဆိုနိုင်ငံတကာအနေနဲ့ပတ်သက်လာရင်တော့အစိုးရပြည်ထောင်စုဝန်ကြီးဌာနထုတ်ပြန်တာပဲဖြစ်ဖြစ်ကာဝေးဦးစီးချုပ်ကဒီကျောင်းကထုတ်ပြန်တာလောက်ကပဲဖြစ်ဖြစ်သူတို့ကတော့ဒါကိုလက်ခံတည်ပြုနိုင်နိုင်မှာမထင်ဘူးလေ။အဲ့ဒီအနေထားမှာကျွန်တော်တို့အနေနဲ့အများလက်ခံနိုင်တဲ့သတင်းဌာနတွေရဲ့လွတ်လပ်ခွင့်ကိုတော့ကျွန်တော်ပေးဖို့လိုပါတယ်။အဲ့ဒါဆိုရင်တော့နိုင်ငံတကာလက်ခံနိုင်တဲ့အခြေအနေတခုဖြစ်လာလိမ့်မယ်လို့ထင်ပါတယ်
။ဒီကနေ့လုတ်တဲ့ NLD ပါတီကကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားကို88မျိုးဆက်တွေဖိတ်ကြားထားတဲ့နိုင်ငံတကာတန်အမတ်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေပါတီဝင်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ရှင်
။မိခရဲ့သတင်းလွှာကိုနားဆင်ကြရတာပါ။မြန်မာအပအဝင်6နိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ကိုဆက်ပြီးတော့ဖိနှိပ်နေတဲ့အတွက်အမေရိကန်အစိုးရရဲ့ CPC လို့ခေါ်တဲ့ Country of Particular Concern အထူးဆိုရင်ဘိုရနိုင်ငံစီးရင်ထဲမှာပြန်ပြီးတော့ထည့်သွင်းတက်မှတ်လိုက်တဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ကကြာသပတေးနေ့မှာကြေညာလိုက်ပါတယ်။အခုလိုမြန်မာနိုင်ငံကို CPC စီးရင်မှာပြန်ပြီးတော့ထည့်သွင်းခဲ့ပေမဲ့နှစ်နိုင်ငံဆက်ဆံရေးအထူးထွေပြောင်းလဲစရာမရှိတဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်က BOE ကိုပြောပါတယ်။မိုက်အင်ဂျင်နီယာအပြည့်စုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာအပါအဝင်တရုတ်Eritrea, Iran, North Korea, Sudan, Saudi Arabia, Tajikistan, Turkmenistan နဲ့ Uzbekistan စတဲ့ဆယ်နိုင်ငံကို2019ခုနှစ်ဒီဇင်ဘာလ22ရက်နေ့ကအမေရိကန်အစိုးရရဲ့ CPC အထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်ထပ်မံအတည်ပြုသတ်မှတ်ကြောင်းမနေ့ကြာသပတေးနေ့ကအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကထုတ်ပြန်ကြေညာခဲ့ပါတယ်ဒီကြေညာချက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific Bureau ရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုအခုလိုပြောပါတယ
် In accordance with the International Religious Freedom Act of 1998 the Secretary of State annually designates government
1998ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုဆက်ပြီးတော့ပြင်းပြင်းထန်ထန်စနစ်တကျဖိနှိပ်နေတဲ့နိုင်ငံတကာအစိုးရတွေကိုအမေရိကန်အစိုးရရဲ့ CPC လို့ခေါ်တဲ့အထူးစိုးရိမ်ပွဲရနိုင်ငံတွေရဲ့စီးနင်းထဲမှာထည့်သွင်းသတ်မှတ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကနှစ်စဉ်စီရင်ခံစာထုတ်ပြန်ပါတယ
်2019ခုနှစ်အတွက်အထူးဆောင်ကြည့်ရမယ့်နိုင်ငံစီရင်မှာပါကစ္စတန်နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ပြင်းပြင်းထန်ထန်ချိုးဖောက်ခဲ့တဲ့အတွက်အထူးဆောင်ကြည့်ရမယ့်နိုင်ငံစီရင်မှာထည့်သွင်းထားကြောင်းနိုင်ငံသားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်နိုင်ငံသားရေးဌာနရဲ့2016ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာလည်းမြန်မာနိုင်ငံမှာ2016ခုနှစ်အတွင်းလူနည်းစု၉ွယ်တဲ့ဘာသာဝင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုသူတို့၉ွယ်တဲ့ဘာသာရေးအဆောက်အုံတွေဖြိုချဖျက်ဆီးခံရမှုဘာသာရေးမုန်တီးအောင်လှုံ့ဆော်မှုတွေရှိနေကြောင်းဖော်ပြထားပါတယ်အထူးသဖြင့်2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့အင်အားအလွန်ကျွန်းသုံးနယ်မြေရှင်းလင်းမှုကြောင့်ရိုဟင်ဂျာမွတ်စလင်6သိန်းကျော်၃လအတွင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်အမေရိကန်အစိုးရကသတ်မှတ်ခဲ့ပါတယ်အခုလိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့အထူးစိုးရိမ်ရတဲ့နိုင်ငံတွေစီးရင်မှာမြန်မာနိုင်ငံကိုပြန်ပြီးထည့်သွင်းခဲ့ပေမဲ့နှစ်နိုင်ငံဆက်ဆံရေးထပ်မံပြောင်းလဲစရာအကြောင်းရှိဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုအခုလိုပြောပါတယ
် I think the statement on Tuesday makes pretty clear you know sort of how we view our relationship with Burma
မြန်မာနိုင်ငံနဲ့အမေရိကန်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့အင်္ဂါနေ့တုန်းကအမေရိကန်နိုင်ငံသားရေးဝန်ကြီးထုတ်ပြန်ခဲ့တဲ့မြန်မာလွတ်လပ်ရေးနေ့ကွန်ပျူတာလာမှာရှင်းရှင်းလင်းလင်းပေါ်ပြထားပါတယ်အခု CPC စီးရင်သတ်မှတ်ပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတရားဝင်တုံ့ပြန်ချက်တော့မရသေးပါဘူးဒီစီးရင်ကိုလည်းဒီနေ့မှထုတ်ပြန်လာဆိုတော့သူတို့ရဲ့သဘောထားတုံ့ပြန်မှုအချိန်မရသေးတာလည်းဖြစ်နိုင်ပါလေ
အခုလိုအမေရိကန်နိုင်ငံသားရေးဌာနက CPC စီးရင်ထုတ်ပြန်ရတာဟာနိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်ပိုးပြီးရလာစေဖို့ရည်ရွယ်တာဖြစ်ကြောင်းသူကတဆက်သေးအခုလိုပြောပါတယ
် Protection of religious freedom is vital to peace, stability and prosperity.
ဘာသာရေးလွတ်လပ်ခွင့်ကိုကောက်ကွယ်မှုပေးတာဟာငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တာယာဝါပြောရေးအတွက်အင်တာမအရေးကြီးပါတယ်။စီရင်သတ်မှတ်ဖော်ပြခံရတဲ့နိုင်ငံတွေထဲမှာဘာသာရေးလွတ်လပ်ခွင့်ကိုလေးစားပြီးတော့တိုးတက်လာစေဖို့ရည်ရွယ်ပြီးအခုလိုမျိုးထုတ်ပြန်ရတာဖြစ်ပါတယ
်။အခုလိုအမေရိကန်အစိုးရရဲ့ဆောင်ရွက်ချက်ဟာမှန်ကန်တင့်တော်ကြောင်းအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Republican အမတ် Edward Rice ကလည်းကြိုဆိုလိုက်ပါတယ်။မနေ့ကြာသပတေးနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာမြန်မာနိုင်ငံကိုအမေရိကန်အစိုးရရဲ့ CPC အထူးစိုးရိမ်ရာဇဝင်နိုင်ငံစင်းနဲ့ပြန်ပြီးထည့်သွင်းတာဟာအထူးသဖြင့်မြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရက်ကြောင့်တင့်တော်ကြောင်းဖော်ပြထားပါတယ်ရှင
်။တော်ရရှိများရှင်2018နှစ်သစ်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တအူးကိုအုပ်စုနဲ့ရရကနေတိတ်ဆုံးခဲ့တဲ့အဖြစ်နဲ့ကြုံရပါတယ်။ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘလောက်များများကြုံနေရပါလဲ။အကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့သောရရှင်တွေရဲ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
နေညတရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရဆိုရင် VOE ကိုအချိန်မီဆက်သွယ်ပါလို့ထပ်မံပြီးတော့တိုက်တွန်းပါရစေခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတွေကိုကြားကြပါမယ်။အီရန်နိုင်ငံမှာကုန်စည်နှုန်းတက်တာကိုမကျေနပ်တဲ့ဆန္ဒပြပွဲတွေကနေအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ပြောင်းလဲသွားပြီးတဲ့နောက်လူမှုအခွင့်အရေးနဲ့လွတ်လပ်ခွင့်တွေပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့တရုတ်နိုင်ငံမှာဆိုရင်လည်းထိန်းချုပ်တာတွေကိုအဆုံးသတ်စေမဲ့အလားတူအုံကြွတာမျိုးဖြစ်လာဖို့တရုတ်တက်ကြွလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။တရုတ်အာဏာပိုင်တွေကတော့အီရန်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့အွန်လိုင်းမှာပြောဆိုဆွေးနွေးတာတွေကိုခက်မြန်မြန်ပဲပိတ်ပင်ကန့်တတ်ပြီးတော့ထိန်းချုပ်လိုက်ပါတယ်။ Joyce Hong ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ။
ဒီနေ့ကြက်ကြက်ထိန်းချုပ်ထားတဲ့အီရန်နိုင်ငံမှာဆိုယာဆန့်ကျင်ရေးဆန္ဒပြပွဲတွေပေါ်လာပြီးတဲ့နောက်အလားတူအုံကြွမှုမျိုးတရုတ်နိုင်ငံမှာလည်းဖြစ်လာပြီးပိတ်ပင်ကန့်သတ်မှုနဲ့အုပ်ချုပ်နေတာအဆုံးသတ်သွားနိုင်မလားဆိုတဲ့မျှော်လင့်ချက်မျိုးတွေတရုတ်ပြည်တွင်းပြည်ပကဒီမိုကရေစီရေးလိုလားသူတွေအကြားပေါ်ထွက်လာနေတာပါ။ဒီချိန်ထဲမှာပဲတရုတ်အာဏာပိုင်တွေကတော့အဆိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအကြောင်းအွန်လိုင်းမှာဖော်ပြတာတွေကိုစင်စါလုပ်ထိန်းချုပ်လိုက်တယ်လို့ဆွေးနွေးပြောဆိုတာတွေကိုလည်းခက်မြန်မြန်ပဲကန့်သတ်လိုက်တာပါ။တရုတ်လူမှုအခွင့်အရေးတက်ကြွလှုပ်ရှားသူလည်းဖြစ်တရုတ်ကွန်မြူနတီပါတီကိုဝေဖန်ပြောဆိုတာမှာထင်ရှားသူတဦးလည်းဖြစ်တဲ့ဟူဂျာကအခုလိုပြောပါတယ
်။တက်တစ်ကွန်ဆာရွေရွေကောင်းရတာဟာ实际上是在加速人民的觉醒。
ဆိုရရဲ့ဖိနှိပ်မှုပြင်းထန်လေးလေးအဖိနှိပ်ခံရသူတွေရဲ့နှိုးကြားတက်ကြွမှုကပိုပြီးတော့မြန်မြန်နဲ့အချိန်ကောင်းလာလေးလေးပါပဲ။အီရန်နိုင်ငံသားတွေဆန္ဒပြကန့်ကွက်ပုံနဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေရဲ့ညှဉ်းချချက်အတိုင်းရဲကဖြိုခွဲပုံတွေဟာတရုတ်လူထုနဲ့ရဲတပ်ဖွဲ့အပေါ်တက်ရောက်မှုရှိပါလိမ့်မယ်။
တရုတ်ကွန်မြူနတီပါတီဟာပြည်တွင်းတည်ငြိမ်မှုကိုထင်ထင်နာမှာအသုံးချနိုင်တဲ့သင်ခန်းစာတွေကိုရဖို့ကမ္ဘာတခြားနေရာတွေကနိုင်ငံရေးမတူညီဖြစ်မှုတွေကိုစောင့်ကြည့်လေ့လာတယ်လို့သိထားကြတာပါ။အီရန်ဆန္ဒပြပွဲတွေနဲ့ပတ်သက်တဲ့သတင်းတွေအားလုံးကိုကွန်မြူနတီပါတီကပိတ်ပင်ထားပုံရတယ်လို့လူမှုကွန်ရက်မီဒီယာတွေမှာပြောဆိုကြတာတွေရှိပါတယ်။အွန်လိုင်းပေါ်မှာပြန့်နေတဲ့ဝါဒဖြန့်ညွှန်ကြားချက်မိတူတခုမှာအီရန်နိုင်ငံရဲ့ကြီးမားတဲ့ဖြစ်ရပ်တွေအကြောင်းထိန်းချုပ်မှုလုပ်ဖို့အသေးစိတ်ပြောထားပါတယ်။အီရန်ဒေါ်လာရေးနဲ့ပတ်သက်ပြီးအွန်လိုင်းမှာပြောဆိုသူတွေကိုအနီးကပ်စောင့်ကြည့်ဖို့ Cyber Space ရေးရာယုံဟာအင်တာနက်ထိန်းချုပ်မှုကိုချက်ချင်းချမှတ်လိုက်ကြောင်းအင်တာနက်ချိတ်ဆက်မှုကိုပိတ်ပစ်တာသက်ဆိုင်ရာမှတ်ချက်တွေရေးတင်တာထပ်ဖြန့်တာတွေကိုပိတ်ပင်ကန့်သတ်ပြီးဖမ်းဆီးထိန်းသိမ်းတာလိုလှုပ်ဆောင်ချက်တွေကိုလိုအပ်သလိုလှုပ်ဆောင်သွားမှာဖြစ်ကြောင်းညွှန်ကြားချက်မှာပြောထားပါတယ်။ရလဒ်ကတော့အီရန်ကိစ္စဟာ freewebo.com website မှာဘူရူးနဲ့နောက်ပိုင်းအထိဆိုရင်စင်စာလုခံရတဲ့အကြောင်းအရာတစ်ခုအဖြစ်ထိတ်ဆုံးကရှိနေပါတယ်။ဒါပေမဲ့လည်းပိတ်ပင်မှုမလုပ်ခင်မှာတရုတ်အစိုးရရဲ့နာမည်ဆိုးနဲ့ကြော်ကြားလာတဲ့မဟာဖိုင်ယာဝေါ်ကိုကျော်ပြီးလှုပ်ရှားသူတွေနဲ့အွန်လိုင်းအသုံးပြုသူတွေဟာဆိုရှယ်မီဒီယာတွေပေါ်မှာသူတို့သဘောထားတွေကိုပြောနိုင်ခဲ့ကြပါတယ်။ဒီပသတင်းဌာနအများအပြားနဲ့ website တွေကိုကြည့်လို့မရအောင်အဲ့ဒီမဟာဖိုင်ယာဝေါ်နဲ့တရုတ်မှာပိတ်ထားတာပါ။2018ရဲ့ပထမဆုံးနေ့မှာအီရန်လူထုအောင်ပွဲခံရမယ်လို့တဲကြွာလူရှားသူသတင်းတော်တူဖြစ်တဲ့ကောက်ယူကတွစ်တာမှာရေးပါတယ်။အီရန်ဆန္ဒပြပွဲတွေကနေသင်ခန်းစာထုတ်ယူသူတွေလည်းရှိပါတယ်။အီရန်ကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုရှော့မတွက်ပါနဲ့။အာဏာရှင်နဲ့တရုတ်ကွန်မြူနတီပါတီကိုဆန့်ကျင်အန်တုဖို့တရုတ်တွေအလားတူအုံကြွလာအောင်အီရန်ဆန္ဒပြပွဲတွေကတွန်းအားဖြစ်သွားနိုင်ပါတယ်လို့တရုတ်ပညာရှင်တူဖြစ်သူကောက်ကြီးကတွစ်တာမှာရေးပါတယ်။ကောက်ကြီးဟာ1989 TNM လူရှားမှုဖြစ်ပြီးနောက်ပိုင်းတိုင်ဝမ်ကိုပြောင်းရွှေ့သွားသူပါ။ကောင်းရဲ့မှတ်ချက်အပေါ်တွန့်ပြန်တာတွေကတော့ရောထွေးနေပါတယ်။တရဲတစီတွေဟာညမောင်နဲ့မှာပဲကာကုန်နိုင်ပါတယ်။တနေ့ကြရင်နေထွက်လာမှာပါလို့ခေါင်းနဲ့သဘောတူပုံရသူတူက Twitter မှာရေးပါတယ်။ဒါပေမဲ့တခြားတစ်ယောက်ကတော့တရုတ်မှာအစိုးရကစောင့်ကြည့်တယ်ဆိုတာတကယ်ဖြစ်နေတာပါ။လူအများပြားဟာအုံနောက်စေခံနေရတာပါ။နောက်ထပ်ငတ်မွခေါင်းပေါက်မှုတစ်ခုကနေတော့မှတော်လန်ရေးဖြစ်မသွားနိုင်ပါဘူးလို့အစိုးမြင်သဘောရေးထားပါတယ်။ဒီမှတ်ချက်တွေနဲ့ပတ်သက်ပြီးဟူဂျာက
ကျွန်တော်အနေနဲ့က
အကောင်းမြင်ကြည့်ပြီးတော့လှုပ်ဆောင်မှုအစဉ်သင့်ဖြစ်နေုံပါပဲ။တရုတ်မှာအပြောင်းလဲဖြစ်ဖို့စောင့်နေလို့မရပါဘူး။အပြောင်းလဲတွေဖြစ်ဖို့အတွက်စုပေါင်းလှုပ်ဆောင်ပြီးလိုအပ်တဲ့အကျိုးဆုံးမှုတွေကိုလုပ်ကြဖို့ပဲရှိပါလေ
။အီရန်ဆန္ဒပြပွဲတွေကိုအမေရိကန်ကနောက်ကွယ်ကနေဂျိုးကင်စီစဉ်တာလို့ရေးကြသူတွေလည်းရှိပါတယ်။နိုင်ငံပိုင် Global Times သတင်းစာမှာအီရန်နိုင်ငံဆိုင်ရာတရုတ်သံတမန်ကြီးအောင်ဟွာလီမင်းရေးတဲ့စာမတစ်ပုဒ်မှာတော့အီရန်ဆန္ဒပြပွဲတွေဟာအမေရိကန်ဒါမှမဟုတ်တခြားအနောက်အင်အားကြီးနိုင်ငံတွေကဂျိုးကိုင်းစီစဉ်တဲ့နောက်ထပ်အယောင်ဒေါ်လာရေးဖြစ်တယ်ဆိုတဲ့အထောက်အထားမျိုးမတွေ့ရပါဘူးလို့ရေးထားပါတယ်။နိုင်ငံရေးစီးပွားရေးနဲ့လူမှုရေးဆိုင်ရာမကျေနပ်ချက်တွေကြောင့်အီရန်တွေဆန္ဒပြကြတာဖြစ်ပြီးသူတို့ရဲ့အနာဂတ်လမ်းကြောင်းကိုသူတို့ကိုယ်တိုင်ဆုံးဖြတ်ကြပါလိမ့်မယ်လို့တန်မန်ကြီးဟောင်းဟွာလီမင်းကရေးထားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါ။တို့ရရှိမြတ်ခင်ဗျာ။န နှစ်ဟောင်းကုန်ပြီးတော့နှစ်တက်ကူးချိန်မျိုးမှာအများစုကကဘာပေါ်မှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးတော့အလုတ်ရှုပ်နေကြတယ်လို့ပဲအကာတသိပ္ပံပညာရှင်တွေကလည်း2019ခုနှစ်အတွင်းအောင်မြင်မြင်နဲ့အဆုံးတက်လိုက်နိုင်တဲ့စီမံကိန်းတွေအပေါ်တုံးတက်ရင်2018ခုနှစ်မှာလှုပ်ဆောင်မဲ့ထူးခြားတဲ့စီမံကိန်းတွေနဲ့အလုတ်များနေကြပါတယ် VOA သတင်းတောက် George Putich သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
2019ခုနှစ်မှာ PP ပြင်းပြင်းနဲ့ပြီးဆုံးသွားခဲ့တဲ့အောင်မြင်တဲ့အာကာသစီမံကိန်းနဲ့စပြီးပြောပြရစေ။နှဆိုင်တဲ့အာကာသဟင်းလင်းပြင်ကိုစူးစမ်းဖို့အတွက်လွှတ်တင်ထားတဲ့ Cassini Huygens ကိုတာဝန်ပြီးဆုံးပြီးမှစနေကျိုးရဲ့အပေါ်ရန်လေးရူထဲမှာပဲအောင်အောင်မြင်မြင်ဖျက်ဆီးပေးနိုင်ခဲ့ပါတယ်။ဒါဟာအာကာသရင်နဲ့အတူပါသွားနိုင်တဲ့ကဘာမြေပေါ်ကပိုးမွှားတွေစနေကျိုးရဲ့လရီပေါ်မှာမရောက်စေဖို့ပါ။သူဟာစနေကျိုးရဲ့လတစင်းဖြစ်တဲ့တိုက်တန်မှနေပြီးနောက်လာတဲ့ဆင်းဖြစ်တဲ့ Enceladus မှာရေရှာဖို့အပြင်စနီးနဲ့ကြံတပရီဂျူတွေကိုနှစ်ပေါင်း20ကြာစူးစမ်းပေးခဲ့ပါတယ်။သူ့ရဲ့တွေ့ရှိချက်တွေဟာနှိုင်းလို့မရနိုင်တော့ဘူးအဖိုးတန်တယ်လို့ Cassini စူးစမ်းရေးအဖွဲ့ခေါင်းဆောင် Caroline Poggio ကအရင်ကတည်းကပြောခဲ့တာပါ။
I don't think you have to be a ring scientist to imagine what last night
was. မင်းညာတွေ့ရှိချက်လိုမျိုးဆိုကျမတို့အတွက်ဘလောက်အဖိုးတန်နေဆိုတာသိဖို့သိပ္ပံပညာရှင်တယောက်ဖြစ်ဖို့တောင်မလိုပါဘူး။တကယ့်ကိုဖော်မပြနိုင်လောက်အောင်ပါပဲ။တကယ်ကိုမယုံနိုင်စရာပါ
2019မှာထူးခြားတာတစ်ခုကဥရောပအာဂါတစူဆန်ရင်အဖွဲ့ကနေလှစ်တန်လိုက်တဲ့ Sentinel 5 Precursor ဂျိုရုကတော့လေဒုရဲ့ညဉ့်ညမ်းမှုကိုတိုင်းပေးတာပါတဘာဝကြောင့်ရောလူတွေကြောင့်မှဖြစ်လာတဲ့ညဉ့်ညမ်းမှုဟာကျန်းမာရေးအတွက်ထိခိုက်နိုင်လောက်အောင်ဆိုးလာရင်လူမှုကိုသတိပေးတယ်လို့ Airbus Defence and Space လေကြောင်းကုမ္ပဏီက Ralph Gordy ကပြောပါတယ
် It's about understanding the sources of
ပမာဏနည်းနဲ့ပါပြီမဲ့လေထုကိုညင်ညွန်းစေတဲ့ဓာတ်ငွေတွေဘယ်ကရတယ်လူတွေဖန်တီးရတဲ့သဘာဝအလျောက်ဖြစ်လာတာတွေနဲ့ဒီဓာတ်ငွေတွေဘယ်လိုဆက်ဆက်နေရဲဆိုတာကိုနားလည်အောင်လုပ်ပေးရပါ
အပြည်ပြည်ဆိုင်ရာအာကာသစက္ကန့်မှာတော့ NASA အာကာသယာဉ်မှုတွေအာကာသထဲလမ်းလျှောက်တာအကြိမ်200ရှိပါပြီအမျိုးသမီးအာကာသယာဉ်မှုပက်ဂီဝှစ်ချန်ကလည်းအမေရိကန်နိုင်ငံသားတွေအာကာသထဲအကြာဆုံးနေတဲ့စံချိန်တစ်ကိုတင်လိုက်ပါပြီကဘာမြေပေါ်ကသိပ္ပံပညာရှင်တွေကတော့2018အာကာသစူဇန်ရေးအထူးအစီအစဉ်တွေနဲ့အလုပ်ရှုပ်နေကြပါတယ်ဒီထဲမှာဟိုးဝေးကကျေစင်စုတွေကအသစ်ထပ်ပြီးတွေ့တဲ့ကဘာနဲ့အရွယ်တူဂျိုးတွေကိုစူးစမ်းနိုင်မဲ့ James Webb အနီးအောက်ရောင်ကြီးသုံးအာကာသမှန်ပြောင်းလဲပါတယ်လို့အစီအစဉ်မှု Eric Smith ကပြောပါတယ်
We'll use Webb to study the atmospheres of those planets to look and see what chemical constituents those atmospheres have.
ဒီဝက်မှန်ပြောင်းတဲ့အဲ့ဒီဂျိုရူးတွေရဲ့လေရူးတွေကိုကြည့်ပြီးအဲ့ဒီထဲမှာဘာဓာတုပစ္စည်းတွေရှိတယ်ဆိုတာလေ့လာမှာပါအဲ့ဒီမှာရေရှိလားအိုဇုန်လားရှိလားဆိုတာမျိုးပေါ့
ကမ္ဘာပတ်ပတ်လည်းမှာအာကာသအမှိုက်တွေတစ်နှစ်တခြားတိုးလာနေတယ်လို့ဒီနှစ်ထဲဂျာမနီကသိပ္ပံပညာရှင်တွေကသတိပေးနေတာမို့ဒီမှန်ပြောင်းအစ်စ်ကိုကမ္ဘာကနေကီလိုမီတာတသန်းခွဲလောက်ကွာမှာထားဖို့အတွက်အစီအစဉ်ဟာသိပ်ကိုကောင်းတယ်လို့ဥရောပအာကာသသိပ္ပံအာကာသအမှိုက်ဌာနကHolger Craig ကပြောပါတယ
် The energy contained in a 1 centimeter particle hitting a satellite at that velocity roughly corresponds to
1 centimeter ရှိတဲ့အာကာသအမှိုက်တစက satellite ဂျိုရုတစ်ခုကိုသူ့ရွေးနေတဲ့အချိန်နဲ့လာပြီးမှန်မယ်ဆိုရင်အဲ့ဒီပြင်းအားကဘုံတစ်လုံးပေါက်ကွဲသလောက်ကိုများပါတယ
်အာကာသအမှိုက်တွေအခုထက်နည်းသွားစေဖို့သိပ္ပံပညာရှင်တွေကအကြံဉာဏ်တွေအများအပြားပေးနေကြပေမဲ့အခုထိတော့ဘယ်တစ်ခုကိုမှမရွေးရသေးပါဘူး
ဒေါခင်မျိုးတက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပတ်စဉ်ကဏ္ဍတွေကိုကြားကြရမှာပါ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုကြတယ်တချင်းတောင်းကျင်ကြတယ်ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
နာနေခင်ဗျာ VOAS ဇန်နဝါရီလ5ရက်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်နေတဲ့အတန်လှိုင်းနေအပြင်လှိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနေ့ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍထုတ်လွှင့်တဲ့အခါမှာဆိုရင်တော့
အဲ့တော့လူတစ်ယောက်ကဒီနှစ်သက်ဆာမှာအဘိနေပြတမ်းမအောင်ဘယ်လိုနေကြခံရမလဲဆိုတဲ့တာဏိကံချမှာပုံ
ဟုတ်ကဲ့ဆရာ
ကျွန်တော်တို့ဆူလို့လေးရှိပါတယ်ချ
မ်းမာဒါကတော့ဆရာဝန်ကြီးဒေါက်တာမြဦးရဲ့ပြောပြချက်ဖြစ်ပါတယ်အဲ့ဒါနဲ့အတူနေဆက်ဒီတမအခြေစိုက်တဲ့တိုင်းရင်သတင်းတောက်တွေတင်ဆက်တဲ့သတင်းလွှာကိုလည်းမကြခင်မှာနားဆင်ကြဖို့ရှိပါတယ်အခုတော့အဲ့ဒါတွေထုတ်လွှင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်မှာ American Indian အတုံးနှုံးအနေနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီကိရမင်းတင်ပြမယ် idiom အသုံးက
sweat bullets
ဖြစ်ပါတယ်စာလုံးပေါင်းက s w e a t sweat ကဒီနေရာမှာ verb ကရိယာဖြစ်အသုံးပြုထားတာဖြစ်ပြီးချွေးထွက်တာလို့အဓိပ္ပာယ်ရပါတယ် b u l l e t s bullets ကခြေစံတောက်တွေဆိုတော့စကပိုက်ခလုံးရဲ့ဓာတ်ရိုက်ဒီပဲကချွေးထွက်ရမှာခြေစံတောက်တွေထွက်တာပေါ့တကယ်လို့လေဒါဟာကျမတို့မြန်မာမှာချွေးသီးချွေးပေါက်တွေအတောင့်လိုက်ကြတယ်လို့တင်စားပြောဆိုလို့ရှိတာနဲ့ဆင်တူတယ်လို့ဆိုရမှာပါချွေးသီးချွေးပေါက်တွေကြတယ်ဇောကျူတွေပြန်နေဆိုရင်ဘာကြောင့်ဖြစ်နိုင်ပါသလဲစိတ်သိပ်ပြီးပူပန်လို့စိုးရင်ကြောင်းကြမှုကြီးလို့ကြောက်ရွံ့လွန်းလို့စသဖြင့်လို့ဖြစ်နိုင်တာပေါ့ဒါကြောင့် sweat bullets ရဲ့ idiom အသေးပဲကသိပ်စိုးရင်သိပ်ကြောက်ပြီးဇောကျွေးပြန်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြကြရအောင
် My daughter is going to sit for her medical entrance exam next week. So she's been sweating bullets all week.
ကျွန်တော်သမီးကဆေးကြောဝင်ကွင်းစာမေးပွဲနောက်တစ်နေ့မှမှဝင်ပြရမယ်လीဒါကြောင့်ခုတစ်ပတ်လုံးသူကကြောက်ပြီးတော့ဇောကျွေးတွေပြန်နေလေလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My daughter is going to sit for her medical entrance exam next week. So she's been sweating bullets all week.
တိတ်ကြောက်လို့တိတ်ဆိုးရင်လို့ဇောကျွေးပြန်နေဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Sweat bullets.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန်အီဒီယန်အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုကတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုထုတ်လွှင့်ပြပါတော့မယ်အခုနှစ်တစ်2018ခုနှစ်မှာနှစ်တစ်ခုစုဆောင်းအတိုင်းကျမ်းမာပျော်ရွှင်စွာနေနိုင်ဖို့ဘလို့နေထိုင်စားတောက်သင့်တယ်ဆိုတာကိုဒိဋ္ဌံချမှတ်ဖို့အရေးကြီးတယ်လို့ကျမ်းမာရေးပညာရှင်တွေကပြောဆိုကြပါတယ်အမေရိကန်နိုင်ငံယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကနေဒီချမှတ်သင့်တဲ့နှစ်တစ်ခုကျမ်းမာရေးအဓိဋ္ဌံ6ချက်ကိုအကြံပြုထားပါတယ်ပါလို့ရပါလဲဒီကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကဆက်တွဲပြီးတော့မေးမြန်းတင်ပြထားပါတယ်နားဆင်ပါခင်ဗျာ
ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့နှစ်သစ်မှာပိုပျော်ရွှင်နိုင်ဖို့ပိုအောင်မြင်နိုင်ဖို့ဆူတောင်းတာတွေနဲ့အတူပိုကျန်းမာဖို့လည်းဆူတောင်းပေးတာတွေကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့အခုလိုဒီဆူတောင်းပြေဖို့အတွက်ပေါ့နော်ပို့ပြီးတော့ကျမ်းမာဖို့အဓိကဘာတွေဆောင်ဖို့ရှောင်ဖို့လိုတယ်ဆိုတာတွေကိုဒီနေ့အကြံပေးပြီးတော့ဆွေးနွေးပေးပါလားဆရာကြီ
းဒီနှစ်တည်းနဲ့နှစ်သက်ကြခြင်းပေါ့နော် Happy New Year Happy New Year လို့ဟောကြတာပေါ့နော်အဲ့တော့ဒီကျမ်းမာရေးနဲ့ပတ်သက်တဲ့လူတွေကတော့ဒါကို Happy New Year ပေါ့ကျမ်းမာတဲ့ပျော်ရွှင်တဲ့နှစ်ပေါ့နော်အဲ့တော့လူတစ်ယောက်ကဒီနှစ်သက်ဆာမှာအဘိနေပြတမ်းမအောင်ဘယ်လိုနေကြခံရမလဲဆိုတဲ့တာဏိကံချမှာပုံ
ဟုတ်ကဲ့ဆရာ
ကျွန်တော်တို့ဆွေးနွေးလေးရှိပါတယ်အမှန်ကျေဟာလက်ဒီတစ်ပါးဒီနှစ်အတွက်မှာ တက်မှချင်းတက်ပြီးဘယ်လိုဝင်လာမလဲဆိုတဲ့သူတို့ချင်တဲ့ကျွန်တော်ဒီကူထိုင်ဖို့ပေါ့အဲ့လိုမျိုးတော့ကျွန်တော်တို့သတ်မှတ်ချက်တူရှိပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီကျမ်းမာအောင်နေထိုင်ဖို့အတွက်ဆိုလို့ရှိရင်ဆရာကြီးဘယ်အချက်တွေကိုအဓိကထားပြီးတော့ဆောင်ဖို့ရှောင်ဖို့လုပ်မလဲ
ဟုတ်ဒီ2018အတွက်ကျွန်တော်တို့အမေရိကန်နိုင်ငံ CDC လို့ခေါ်တဲ့ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဘုဌာနပါနော်အဲ့ဒီကနေ2018ခုနှစ်အတွက်လူတွေကျန်းမာအောင်နေထိုင်ဖို့ဆိုတော့သတ်မှတ်ချက်တနည်းခံပေါ့နော်တနည်းခံချရမှာဒီ resolution ချရပေါ့ဗျာတဲ့ဒီကြောက်ကြတဲ့ငါဒီနှစ်တုန်းကပါဖြစ်ရမယ်အဲ့လိုမျိုးဆိုတော့ top set သတ်မှတ်ထားတာဖြစ်ပါတယ်အဲ့တော့ပထမဦးဆုံးသတ်မှတ်ချက်ကလူတွေကကိုယ်ကျန်းမာရေးဆက်စီရမှာမေ့နေကြတယ်ပြီးရစ်လိုက်လို့ရှိရင်လည်းရောဂါတွေကုလာရင်ဘယ်လိုလုပ်မလဲဆိုတော့ကြောက်လန့်တယ်အဲ့တော့ပထမဦးဆုံးကျွန်တော်တနည်းခံချရမှာကဒီနေ့2018ခုနှစ်ဦးမှာငါကကျန်းမာရေးဆက်စီရမယ်31C ရေကုန်လုံးဖြေရမှာဘူးဒါကျက်သွားတွေကိုလည်းဖြေရမယ်လေဘင်းကိုလည်းဖြေရမယ်ပေါ့နော်အဲ့လိုသဘောလုံးကိုလက်မှတ်လေးရိုက်ကြည့်ပါဆိုတာမျိုးပေါ့နော်တက်မှာရစ်ဆက်ရလို့ရှိရင်ကိုယ့်စီမှာဗာယောဂါများ40ရောက်နေတယ်လေကိုယ်ကသိရတာပေါ့40ယောဂါကိုကုသနိုင်တယ်တကယ်လို့ယောဂါမရှိဘူးဆိုလည်းကာဗိုဇီတွေချူပြီးတုံ့ပြန်ထားလို့ရတယ်လေဒါက
ဟုတ်ကဲ့ဆရာကြီး
သုံးလို့ရမယ
်ဒီနေရာမှာခုနကဆရာပြောသလိုပဲဒီယောဂတွေ့မှာကိုကြောက်လို့မစစ်ချင်တဲ့သူတွေကိုဆရာဘယ်လိုအကြံပေးချင်လဲ
တော်တော်များများကဟိုဆရာဝန်တွေထဲမှာတော့ငါသိလိုက်လို့ရှိရင်ငါယောဂပုံလိုက်ဒုက္ခပဲဆိုတာတကယ်ကယောဂဆိုတာပထမဆုံးလူဉင်ခါမှာသိလို့ရှိရင်ကုသတာအမှန်တွေ့ပါလေ။ဒီထဲမှာသိလိုက်လို့ယောဂမရှိရင်လည်းဥမာဒီပိုးဆက်လိုက်တဲ့အသေးအောင်ဒီပိုးမရှိရင်တော့ကာကိုနိကုသလို့ရတာပေါ့။ဒီလိုပဲကျွန်တော်ကယောဂကာကိုဒီဓာတ်ကိုကြိုတင်ပြီးတော့သိထားရမယ်။ဒါကအခုဆိုရင်ကာကိုလေးတွေအများကြီးပုံနေတယ်။အခုဆိုချက်တာအုံနောက်ရောင်ကာကိုလေးကပါဘူးသေးရင်ငောင်းရပါကာကိုလေးတော့ကျန်းမာရေးမရှိတဲ့အတွက်ကြောင့်နောက်ကျပြီးမှသိရလို့ရှိရင်သူတဲ့ကုသပြည့်စီတီလည်းများမယ်လူတွေကိုခံရမယ်တော့ခုနကမကုသနိုင်တဲ့အဆင်ပြတ်သွားပါပေါ့နော်တော်စီပြည်လူလေးကိုဘာမှအဆင်မပြေတဲ့လို့ရှိရင်ဒါကိုဖိချင်းထားလာရမယ်တော်တော်ကြီးနေတာပေါ့အလုံးမှုခွဲနဲ့ကိုလေးဆက်ခံပြီးမှကျွန်တော်ပြည့်ရဟာမျိုးဆိုရင်တော့လည်းအဲဒီကနောက်ကျပါပြီ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆောင်ရရှောင်ရအဓိကအချက်တွေပေါ့နော
်ဒုတိယဆင်းကတော့ဒီလိမ့်နေနေစဉ်နေစဉ်လက်ဆီရမယ်ဆိုတာလက်ဆီတဲ့နေရာမှာဒီအများစုကအစမစားရင်ကျွန်တော်အိမ်သာဖွက်လာရင်ဒီအိမ်ကကိုကျွန်တော်သတိထားမိတယ်။ဒီစဉ်ကျွန်တော်ကလူကြီးကြားထဲမှာတွားလာနေတယ်မဟုတ်သက်ကားစီးနေတယ်။အပြင်မှာဆိုင်ကြီးမှာတွားလာနေတယ်၊ကြိုက်တွေနေတယ်၊ကြိုက်ရင်းနဲ့ကျွန်တော်ကမတော်တာနှာခေါင်းကိုပုတ်မိတယ်၊မျက်စိကိုပုတ်မိတယ်။အဲ့မှာကျွန်တော်တောင်းနေပြောသူ့ဘေးရောဂါတွေကူးကြပါတော့။အဲ့လိုမျိုးဖြစ်လာတယ်။အဲ့တော့ကျွန်တော်ကလက်ကိုမကြခဏသင်ကြအောင်စီးခြင်းအဖြစ်ရောဂါတော်တော်များများကိုကာကွယ်ပေးတယ်၊တက်ကြီးရတာမျက်စိရောရောဂါအစပါတော့ကာကွယ်ထားနိုင်တယ်။ဒါလည်းဖြစ်ရဆွေးနေရမှာလေဒီစက်ပြားနဲ့ရေနဲ့တော့အဓိကသိကြတာပေါ့နော်အဲ့တော့ခီးသွားတဲ့ခါမှကြစက်ပြားလွယ်လွယ်နေရတယ်အခုဆိုလို့ရှိရင်ဒါမျိုးလေးကိုဆန်းဆန်းတက်ကြလို့ခေါ်တာပေါ့နော်ဒီအရက်ပြန်ဖြတ်ထားတဲ့ဆက်လေးတွေနားချက်ဆိုလို့ရှိရင်ကတော့အတွေးလေးတွေပေါ့နော်အတွေးလေးနဲ့ကတော့ဘူးလေးတွေနဲ့ကတော့ဒီကအဲ့တော့အဲ့လိုမျိုးပိုးတန့်တွေနဲ့ရစေးတဲ့ကိရာလေးတွေကိုကိုယ့်ရဲ့အိတ်ထဲမှာမိကပ်တွေနဲ့ဆန်းလေးတွေစောင့်ထားတယ်လို့ပဲထည့်တာလို့ဆိုလည်းမသိနိုင်တဲ့ကာလမှာအစ်စပရီးတွေနဲ့လက်ကိုပုတ်လိုက်မယ်အရက်ပြန်လေးနဲ့ပုတ်လိုက်မယ်ဆိုရင်တော့ကျောကတော်များများကာဝယ်နိုင်တယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီပုံမှန်ဆေးစစ်တာနဲ့လက်ဆေးတာတွေအပြင်ပေါ့နော်နောက်ထပ်ရောအရေးတကြီးဆောင်ရွက်ရှောင်ရွက်နေ
တတိယဆင်းရဲဆုံးဖြတ်ချက်ဆရာမှာငါကျမ်းမာတဲ့အစားအစာတွေကိုစားမယ်လို့အဲကျမ်းမာတဲ့အစားအစာဆိုတာဒါလေးဆိုတော့အသားကြီးစားမှာတဲ့ငါးရီနဲ့များစားမယ်အပြီးနဲ့အရွက်တွေပေါ့နော်ကျွန်တော်တို့ပုံမှန်တွေကတော်တော်များများကအချိုတွေအများစားတယ်အညံတွေအများစားတယ်အစီတွေအများစားတယ်အဲ့ဒီကနံပါတ်၁ကိုလိုရမှာကအစီ short စားတာအညံတွေ short စားတာအချိုတွေ short စားတာပေါ့နော်အဲ့ဒီမှာအများစုသတိထားမှာကစံကြုံကြောင်းအာလူးပေါ့နော်ဒါကဘိုက်ဒိုက်တွေစိတ်များများစားရင်လူရအဝတွေလုံးလုံးလာတယ်ဒါမျိုးကို short ပြောအပြီးအနံနဲ့အရွက်တွေငါးတွေဥတွေညီပဲတွေเนาะများမျိုးကျက်ဥဒါမျိုးတွေကိုအားရပြည့်သွားတဲ့အစားအစာတွေညတဲ့ဆိုးဆီးတွေကျင်းတဲ့အစားအစာတွေဒါတွေကိုကျွန်တော်ရှာဖွေပြီးတော့ကျန်းမာတဲ့အစားအဟာရတွေကိုကျက်လက်ဆက်ဆက်တွေညီဝဲပါလို့ပြောချင်တာ
ဟုတ်ကဲ့ဆရာတော့အခုလိုဒီအစားအစာပိုင်းအပြီးမှာအသောက်ပိုင်းနဲ့ပတ်သက်လို့
ဒီ2018ခုနှစ်နှစ်စာပြီးဆိုရင်ဒါလေးတန်ချာမှာကโอเคငါရဲ့မကျန်းမာတဲ့အပြည့်အဝတွေဖြစ်တဲ့ဆက်လီတောက်တာတွေကိုအခုလိုရက်ပလိုက်ပါเนาะမျိုးရဆေးဝါးတောက်တာအရက်ပတ်တာအောင်သွားတာဒါလည်းကျွန်တော်အရင်ဆုံးရှော့ဖို့ပြီးပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအစားအသောက်ပြီးတဲ့အခါမှာဒီနေထိုင်လှုပ်ရှားမှုနဲ့ပတ်သက်လို့
အဲ့ဒါကတော့ကိုယ်နဲ့လှုပ်ရှားမှုတော့မင်းညာလူတွေကဘာလို့ဆိုရင်ဒီနေ့ကားနဲ့ပွားရတယ်နောက်ကွန်တက်တွေတော့ရှင်တက်လီကားကြီးပဲလိုက်စီးတယ်ပေါ့အဲ့တော့လှုပ်ရှားမှုလေးကိုတော့ကျွန်တော်မြန်မြန်လုပ်ရပါမယ်ဒီနေ့ကိုရှုထက်တဲ့လုပ်ငန်းတွေအနည်းဆုံးနိုင်ရွက်လောက်ပေါ့ဒီကမှ9ရက်လောက်လုပ်တဲ့စလုံးတော့ကဲကံနံနံနံလေးလာဆောက်တာပေါ့နော်အဲ့တော့ဒီကဒီတက်လီကားကြီးလိုက်စီးနေတာလေကားတွေလေးတက်သေးတာအိမ်မှာဒီနေ့ကားနဲ့ပဲသွားတယ်ဆိုကိုကားနဲ့ကိုသွားရင်အရှိတ်ကထိုးရပြီးအိမ်ကိုတက်တာလည်းပါရင်ဒီကားလေးကိုကိုကအိမ်မရောက်ခင်ခက်လန်းလန်းလေးမှာရက်ထားပြီးလက်အိမ်ကိုလာဆောက်တာ ။ဟောအဲ့လိုမျိုးပေါ့။တော်တော်ဒီအခုဒီလော့ကတွေ့နေရတဲ့အမှားကြီးကဆိုးကျိုးတွေကကိုယ်လက်လှရှားမှုနည်းလို့ဖြစ်လာတယ်အများကြီးတွေ့ရတယ်။ကိုယ်လက်လှရှားခြင်းကြောင့်ကျွန်တော်ကပြည်သူရောဂါတွေညော့သွားမယ်၊ဆီးရောဂါတွေညော့သွားမယ်။ဒါစိတ်လည်းကြည်နေတာပေါ့လေနော်။အဲ့တော့ကနှလုံးကြီးပန်းလာလာမယ်၊ကြက်သားတွေပန်းလာလာမယ်ဆိုတဲ့အကျိုးအနေတွေကျန်နေပါလေ။ဒါကြောင့်ဒီနှစ်အစမှာကျွန်တော်လုပ်ရမယ့်လုပ်ငန်းတွေကကိုယ်လက်လှရှားမှုကိုလည်းနှိမ့်စင်လို့ပါဆိုတဲ့ကျွန်တော်စာရိတ်ခံတွေထားမှတ်ဖို့လုပ်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီပုံမှန်ဆေးစစ်တာလက်ဆေးတာဒီကျက်မာတဲ့အစားအသောက်တွေကိုပဲမှီဝဲတာကျက်မာထိခိုက်နိုင်တာတွေကိုရှောင်ရှားတာနောက်လှုပ်လှုပ်ရှားရှားနေဖို့လိုတာအဲ့ဒါအပြင်ရောဆရာကြီးနောက်ထပ်အရေးကြီးတာ
နောက်ထပ်အရေးကြီးတာကလူတွေကအရေးပေါ်ကတူတူအဲ့တော့အလုပ်တွေပြန်လာနေများတယ်ညပလဲထားလို့နေရတယ်မင်းဆက်ဖို့ထားရတယ်အဲ့တော့ဒီကနေတော့အမေရိကန်ရောဂါကာကွယ်ရေးဘူဌာနကြီးအကြံပေးထားတာကပြည့်စက်အနာနေကိုလည်းလုပ်ကြတာလို့ပြောအဲ့တော့တနည်းကိုအနည်းဆုံးတော့6နာရီတော့ပြည့်စင်တယ်ပေါ့လေဒီကပဲလို့ရကြခင်မှာပြန်ပြီးတော့ပြန်ဖြစ်ရပါဘောနော်အဲဒီလိုလုပ်ချင်းအားဖြင့်ပြီးတော့ဆက်မဲ့လက်တွေကိုဒီ2020ခုနှစ်ကမှဝင်လာပါလိမ့်မယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးအောင်ပါ BNI အဖွဲ့ဝင်နေကြာဒေတာသတင်းတောက်တီစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်စီပင်ဝင်ကြီးဦးမင်းအောင်ကိုရာတူးကနေရက်ဆဲဖို့ပြည်နယ်အရေးပေါ်လွှတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မိုင်းရှုနယ်မိုင်းရဲမြို့နယ်ဘက်မှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာနဲ့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲအကြိုပြုလို့ရေးအတွက်တပ်မတော်ကလည်းဟန့်တားနေတဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်စီပင်ဝန်ကြီးဦးမင်းအောင်ကိုရထုခကနေရက်ဆဲဖို့အတွက်ဇန်နဝါရီလ၂ရက်နေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်အရေးပေါ်လွတ်တော်အစည်းအဝေးမှာလွတ်တော်ကိုယ်စားလှယ်တွေမဲခွဲဆုံးဖြတ်ခဲ့ကြပါတယ်အစည်းအဝေးကိုလွတ်တော်ကိုယ်စားလှယ်၄၄ဦးတက်ရောက်ခဲ့ပြီးမဲခွဲဆုံးဖြတ်ရာမှာစီပင်ဝန်ကြီးဦးမင်းအောင်ကိုတာဝန်ကနေရက်ဆဲဖို့အတွက်ထောက်ခံမဲ38မဲကန့်ကွက်မဲ10မဲနဲ့ဖြတ်ခဲ့ကြတာပါ။ဦးမင်းအောင်ကိုရံပြဲတောင်ကုတ်ကြောက်တော်ဂွစစ်သွေးမျိုးတွေမှာဈေးသစ်ဆောင်မဲ့ကိစ္စ၊ဗာဒလိတ်ချိတ်ကတို့စိတ်နဲ့မင်းပြကတို့စိတ်ကိစ္စတွေအပါအဝင်နိုင်ငံတော်ကမောင်တော်ခရိုင်အတွက်ချပေးတဲ့ဘဏ္ဍာငွေကိစ္စတွေမှာဥပဒေကပေးထားတဲ့တာဝန်ကိုကျေပြွန်စွာမထမ်းဆောင်နိုင်တဲ့အတွက်နိုင်ငံတော်နဲ့ပြည်သူတွေနှစ်နာစီလို့ဆွဆွဲပြီးတာဝန်ကနေရက်ဆိုင်ပေးဖို့လွတ်တော်ကိုယ်စားလှယ်18ဦးကလက်မှတ်ရေးထိုးပြီးလွန်ခဲ့တဲ့နိုဝင်ဘာလမှာဆွဆွဲပြစ်တင်ခဲ့ကြတာပါ။အဲ့ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးလွတ်တော်ဥက္ကဋ္ဌကအဖွဲ့ဝင်5ဦးပါတဲ့ကော်မတီတစ်ခုနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတွေ့ရှိချက်တွေကိုဒီဇင်ဘာလ19ရက်နေ့မှာလွတ်တော်ဥက္ကဋ္ဌကိုတင်ပြခဲ့ပြီးနောက်မှာတော့အခုလိုတာဝန်ကရက်ဆဲဖို့မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဦးမင်းအောင်ဟာ NLD အစိုးရလက်ထက်မှာပထမဆုံးတာဝန်ရက်ဆဲခံရတဲ့ဝန်ကြီးဖြစ်ပါတယ်
။2018ဇန်နဝါရီလ30ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်ဗရမယားဆွတ်ရှိရလွယ်ဆိုင်တောင်မှာရှိတဲ့ SSPB ကမြောက်ပိုင်းရှမ်းပြည်သမ္မတရဲ့သက်စခန်းကိုအစိုးရသမ္မတရဲ့ပူပေါင်းစစ်ကြောင်းတွေကဝန်ရောက်ဖိုက်ခတ်ခဲ့တာကြောင့်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲမှာနှစ်ဖက်စစ်ကမှုအနေငယ်ရှိခဲ့တယ်လို့လည်း SSPB SSA ရရှိတွေကပြောပါတယ်။အဲ့ဒီစကန်းကိုနောက်ဆုတ်ပေးဖို့အရှိလေဘန်တိုင်းတိုင်းမှုကနေညွန်ကြားချက်ပေးလာပေမဲ့လည်း SSPB ဘက်ကနေတန်းနောက်ဆုတ်ပေးမှုမရှိလို့နှစ်ဖက်စစ်ရင်အားဖြည့်တင်ထားပြီးသိမ့်မနေတဲ့အနေအထားမှာရှိနေပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ30ရက်နေ့ကလည်းဒီပေါ်မြို့နဲ့မိုင်းရဲမြို့ကြားမှာရှိတဲ့ SSPB SSA ရဲ့နှံ့ရန်ရွာဘင်းဖြတ်စကန်းကိုအစိုးရတမတော်ခမရသစ်လေးခုံကနေအလစ်ဝင်ရောက်တိုက်ခိုက်မိရှုဖျက်ဆီးမှုပြုလုပ်ခဲ့ပြီးတော့စကန်းနဲ့လူ3ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ SSPB SSA ပြန်ရကြေးရရှိကပြောပါတယ်
ကရင်ပါတီ၃ပါတီပူးပေါင်းပြီးကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP အမည်နဲ့2018ဇန်နဝါရီလမှာမတ်ပုံတင်သွားမှာဖြစ်ပါတယ်။ကရင်ပါတီပေါင်းစည်းရေးအတွက်ကရင်လူထုတွေလိုလားပေမဲ့လည်းလက်ရှိအချိန်မှာကရင်ပြည်နယ်ထဲကကရင်ပါတီ၄ပါတီနဲ့ကရင်ဒီမိုကရက်တစ်ပါတီ KDP ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီ KSDDP စည်းလုံးညီညွတ်တော်ကရင်အမျိုးသားဒီမိုကရက်တစ်ပါတီစတဲ့ပါတီ၃ခုကိုပေါင်းစည်းနိုင်တယ်လို့ကရင်ပါတီခေါင်းဆောင်တွေကပြောပါရယ်ကရင်ပြည်နယ်အပြင်ရန်ကုန်တိုင်းနဲ့အေရဝတီတိုင်းမှာကရင်ပါတီ6ပါတီရှိပေမဲ့ပါတီအလုံးပေါင်းစည်းနိုင်ဖို့မဖြစ်နိုင်သေးတဲ့အခြေအနေရှိတဲ့အတွက်ပူးပေါင်းဆောင်ရွက်တဲ့အစ်စ်နာရှိနေတယ်လို့ကရင်ပြည်သူ့ပါတီ KPP အတွင်းရေးမှူးစောစေးဝါကပြောပါရယ်
မွန်ပြည်နယ်ကြိုက်သူမြို့နယ်စိန်စရမြို့မှာရှိတဲ့စစ်တောင်းဆက်ကူဆက်ယုံကအလို့ရဆိုင်ခံရတဲ့ဝန်ထမ်း200ကျော်တို့ဟာဇန်နဝါရီလ3ရက်နေ့မှာဒုတိယအကြိမ်စံသဖော်ထုတ်ခဲ့ကြပါတယ်။ချွေတန်လင်ဟိုင်းဝေးကုမ္ပဏီရဲ့ဂတိကဝတ်ပြတ်မှုပြည်နယ်အစိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးတာမရှိတဲ့အတွက်စီစဉ်မှာ9ရက်နေ့တုန်းကလည်းပထမအကြိမ်စံသဖော်ထုတ်ခဲ့ကြပြီးတော့အခုလိုဒုတိယအကြိမ်သတ်မှတ်စံသပြခဲ့ကြတာဖြစ်ပါတယ်။ချွေတန်လင်ကုမ္ပဏီကနေဝန်ထမ်းတွေအတွက်နှစ်နာချင်းအနေနဲ့လောက်ခလဆာငန်းလဆာနဲ့အလို့ရဆိုင်တဲ့ဆိုတဲ့အကြောင်းကိုနိုဝင်ဘာလ9ရက်နေ့ကနှုတ်သက်စာကတ်ခဲ့ကြောင်းလက်ရှိမှာဝန်ထမ်းတွေဟာကိုဟာကိုရှာဖွေစားသောင်းနေရတယ်လို့ဝန်ထမ်းတွေကပြောပါတယ်လက်ရှိမှာတော့ရွှေသန်လင်းကုမ္ပဏီဟာလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်ခြင်းမရှိတာရဲ့ဝန်ထမ်းတွေကိုလှဆင်လှဆပေးနေရတာကိုမသတ်နိုင်တော့တဲ့အတွက်စက်ရုပ်ကိုပြန်လည်အပ်ဖို့ပြည်နယ်စိုးရကိုတင်ပြထားပါတယ်
စနဝိုင်လ23နဲ့24ရက်နေ့နရက်တာမော်လမြိုင်မြို့မှာကျင်းပဖို့စီစဉ်နေတဲ့မွန်ပြည်သူညီလာခံကိုမွန်ပြည်သူပါတီ NMSP တက်ရောက်ဖို့အလားအလာအလွန်နှဲပါနေပြီးတက်မတက်ဆိုတာကိုတရားဝင်အကြောင်းကြားရသေးဘူးလို့ပါတီဗဟိုကော်မတီတဦးကပြောပါရယ်အလားတူမွန်အမျိုးသားပါတီ MNP ကတော့အဲ့ဒီညီလာခံတက်ရောက်မှာမဟုတ်တယ်လို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP ကလည်းအဲ့ဒီညီလာခံကိုအတိအမှန်မပြုတ်ဘူးလို့ပါတီခေါင်းဆောင်တွေကပြောပါတယ်မွန်ဂိုစားပြုပါတီတရပေါ်ထွန်းလာရေးအချက်တစ်ချက်ကိုပဲဦးတည်ပြီးဒီမွန်ပြည်သူညီလာခံကိုဂိုင်းပေါင်းစုံကမွန်တန်ဂါရော်တွေနဲ့တတိပညာရှင်တွေပါဝင်တဲ့မွန်ပါတီပေါင်းစည်းညီညွတ်ရေးအဖွဲ့ကဦးစီးပြီးကျင်းပသွားမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါဇန်နဝါရီလလယ်မှာရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မြောက်ပိုင်းရှမ်းပြည်တက်မတော် RCSS SSA ဦးဆောင်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေအဖွဲ့၅ဖွဲ့ခွဲပြီးတော့ပြီးခဲ့တဲ့အပတ်ကမြို့နယ်20ကျော်ကလူထုဆန္ဒသဘောထားရယူဖို့ကွင်းစင်ခဲ့ပါတယ်အဲ့လိုမျိုးကွင်းစင်တွေ့ဆုံရမှာမြမတက်မတော်ကနှီးမျိုးစုံနဲ့လိုက်လံဟန့်တားနေတဲ့အတွက်အစိုးရနဲ့တက်မတော်အပေါ်ဘယ်လိုမြင်မိလဲလို့ RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကိုဆိုင်းမင်းကနေတွေ့ဆုံမေးမြန်းရမှာအခုလိုစတင်ဖြေကြားပါတယ်
ပေါ်ကွန်မင်းခုပေါ်လားကန်မင်းခက်ခန်ငမ်းဒီမီကဒီကိုရ
အစိုးရရောတက်မတော်ကရောလူစုကပါဒီကိစ္စပေါ်နားလည်သဘောပေါက်ရင်ဘာမှကြောက်စရာမလိုဘူးတက်မတော်ကလည်းအလုပ်များနေလို့ပြန်မဖတ်တာလားမသိဘူးကျွန်တော်တို့ကျိုင်းတုံသဘောတူညီချက်ကပါပြီးသားပဲမြည်သူမှုစုနေရာတိုင်းမှာတွေ့နိုင်နေဆိုတာကျွန်တော်တို့ကနေလူသူနဲ့တွေ့ဆုံပွဲကိုလာရောက်ဟတန်းတာသမတော်ဆိုကောင်းတဲ့လှုပ်ရတော့မဟုတ်ဘူးနှစ်ပေါင်း50 60တိုင်းပြည်ကိုထိန်းချုပ်လာတာလက်တွေ့မှာသူတို့ကငိမ့်ချမ်းကြီးကိုမလူချင်ဘူးဆိုတာပြလိုက်တာပဲ
ဟုတ်ကဲ့အခုလိုတက်မတော်ကဝင်ရောက်ဟန့်တာတော့လူထုနဲ့တွေ့ဆုံရမှာလွတ်လွတ်လပ်လပ်မရှိဘူးဆိုတဲ့သဘောဖြစ်နေတော့လူထုရဲ့သဘောထားအစစ်အမှန်မရရင်လင်းခေးမှာပြုလုပ်ဖို့စီစဉ်ထားတဲ့ဟာကဆက်လုပ်အောင်မလား
เขาวางยังไงเออตรงที่ไหนสามบ้านยึดอย่างดีดีล้างคืนเนี่ยก็ยืนอัน
ไว้ชิลล่าคนเรียนนี่กูเรียนในที่ดอกสองจีมิวมาอจูซูนิบวยลูกบุเปลี่ยนสินได้ไอ้ที่ซูนิบวยแล้วตั้มรอกันเนี่ยระยะห้าตั้มไปส่วนจันทร์รู้อันดีเล่าหน่อยต่อมาไม่รู้อันดีไม่เล่าหน่อยยังลิงเกมาพิลล์มาหาเลยพิจารณาไม่รู้ทุกตัวนั่นสุดที่อยากสุเป็นลงยีลากันตัดที่อยากจะด้วยเลยซูนิสยามาชิดอกจันทร์รู้ตัดยอดหน่อยต่อมาไม่รู้นางงามตัวก็เปลี่ยนสินได้ไอ้สีสินแล้วเปียกตัวหน่อยเลยตั้มยี่เป็นสัมมาเนี่ยน
ဟုတ်ကဲ့ဆိုတော့ဒီချင်းနေကပါဆက်လို့ဖို့ရှိလေခင်ဗျာ
မလျော်နဲ့ဖတ်တယ်ကောမပါကြမဟုတ်တူးနဲ့ကညံ့ပဲညံ့ပဲဟောက်ထော်လေ
ကျွန်တော်တို့ကတော့ပြင်ဆင်သားနဲ့စီစဉ်တိုင်းဆက်လက်လှုပ်ဆောင်သွားမယ်ကျွန်တော်တို့နိုင်ငံကဒီမိုကရေစီလည်းမဟုတ်သေးသလိုပြည်ထောင်စုလည်းမဟုတ်သေးဘူးဖက်ဒရယ်တိုင်းပြည်လည်းမဖြစ်သေးဘူးအုပ်ချုပ်တဲ့သူကဖြစ်လာခဲ့တဲ့သမိုင်းစဉ်ရဲ့တဘာဝကိုစန့်ကျင်နေတော့ရေရှည်သွားနိုင်မှာမဟုတ်ပဲငင်းချမ်းကြီးလည်းပြတ်မှာပဲအချင်းချင်းစိုးရင်စိတ်မရှိသေးမယ်သမိုင်းစာမျက်နှာတက်ဖွေးသေးတယ်
RCSS SSA ကောင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကိုဆိုင်းမင်းကနေတွေ့ဆုံမေးမြန်းထားတာပါ
ဆက်ပြီးတော့6ချိန်မြောက်မွန်လူငယ်များနေ့အခမ်းအနားကိုမွန်ပြည်နယ်ချောင်းစုံမြို့နယ်ကမာမိုကြီးရွာမှာကျင်းပခဲ့ပါတယ်။ဒီဇင်ဘာလ28ရက်နေ့ကကျင်းပခဲ့တဲ့အခမ်းအနားမှာမွန်နိုင်ငံရေးပါတီနှစ်ပါတီပေါင်းစည်းရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့သလိုမွန်လူငယ်တွေရဲ့သဘောထားဆန္ဒလက်မှတ်ကောက်ယူမှုတွေလည်းပြုလုပ်ခဲ့ပါတယ်။ဒီအကြောင်းကိုတော့မြင်းစလိုင်းကနေစူးစီးတင်ဆက်ထားပါတယ်။
မွန်ပါတီရဲ့ပေါင်းစည်းရေးလက်မှတ်ကောက်ယူရေးနဲ့ပတ်သက်ပြီးမွန်လူငယ်များနဲ့ဥဆောင်ကျင်းပရေးကော်မတီမင်းညံစိုက်တယ်မန်ကအခုလိုရှင်းပြပါဗျာ။မွန်ပါတီ
ပေါင်းစည်းဖို့ကိစ္စကိုကျွန်တော်တို့ပေါ်ပေါ် PR ပေးတဲ့အနေနဲ့ကျွန်တော်တို့ဒီလက်မှတ်ကိုကျွန်တော်တို့ကောက်တာ။ဒီမွန်လူငယ်နေ့မှာတက်ရောက်လာတဲ့လူငယ်ချင်းချင်းကြားမှာလက်မှတ်တော်စုစည်းရပါတော့။အဲ့ဒါကိုကျွန်တော်တို့ကဘယ်သွက်လဲဆိုတော့ကျွန်တော်လာမဲ့ဒီညီလကန်တန်းမှာတင်ပြဖို့ဆိုလိုတာကျွန်တော်တို့မွန်လူငယ်နေနဲ့လည်းကျွန်တော်တို့စာတမ်းတင်ပြပါမယ်။ဒီကျွန်တော်တို့စာတမ်းထဲမှာအမျိုးသားနိုင်ငံရေးနဲ့ပတ်သက်တဲ့ဒီမွန်ပါတီပေါင်းစည်းရေးကိစ္စမှာကျွန်တော်တို့လူနေတဲ့အမျိုးသားကိုယ်စားပြုပါတီကိုလူငယ်တွေရဲ့ပေါ်ပေါ်လာနေဆိုတာကကျွန်တော်တို့အဲ့ဒါအဓိကထားပြီးတော့မှဒါထောက်ပြတာပေါ့
မွန်လူငယ်တွေအနေနဲ့မွန်တမျိုးသားလုံးကိုကိုယ်စားပြုနိုင်တဲ့မွန်နိုင်ငံရေးပါတီတွေကပေါ်သွင်းလာစေရေးအတွက်ညှိနှိုင်းရေးအဖွဲ့နဲ့တဆိုင်မမပူးပေါင်းဆောင်ရွက်သွားမယ်လို့လည်းမင်းညံစိုက်တဲ့မန်ကဆက်ပြောပါတယ်မွန်လူငယ်များနေ့ကိုအနေနဲ့ရရမှရရှိနေတဲ့မွန်လူငယ်တွေခင်မင်ရင်းနှီးလာစေရေးနဲ့အလွယ်တကူချိတ်ဆက်နိုင်စေရေးအတွက်ရွယ်ကျင်းပလာခဲ့ပါတယ
်ဒီလိုမျိုးမွန်လူငယ်နဲ့မြန်နေကျင်းပခြင်းအဖြစ်ကျမတို့မသိသေးတဲ့တခြားလူငယ်အဖွဲ့တွေပြီးတော့သူတို့လည်းလူမျိုးပေါ့ကျမတို့အချင်းချင်းဒီ network အနေနဲ့ကျမတို့ပို့ခိုင်မာလာတယ်လေအဲ့ဒါကျမတို့ချင်းချင်းလေးယုံကြည်မှုတွေဒီမြန်မြန်နဲ့ကျမတို့တည်ဆောက်နိုင်တယ်အဲ့ဒါရလာကောင်းတစ်ခုပေါ့
လူငယ်ချင်းချင်းကြားယုံကြည်မှုတည်ဆောက်နိုင်တယ်လို့မွန်လူငယ်မျိုးသမီးတူကပြောပါတယ်ယခုနှစ်မွန်လူငယ်များနေ့ခန္ဓာကိုမွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းဒေသတီးတီးကမွန်လူငယ်တွေပြင်ထိုင်းနိုင်ငံကမွန်လူငယ်တွေလည်းတက်ရောက်ကြတယ်လို့ကျင်းပရေးကော်မတီကပြောပါတယ်အခမ်းအနားမှာဘလူးကျွန်းသမိုင်းပြတိုင်မူရေးဆေးဝါအသိပညာပေးပြခန်းဒေသဖွံ့ဖြိုးရေးလုပ်ငန်းများဆောင်ရွက်နေမှုပြခန်းဒေသထွက်ကုန်ပြခန်းစက်မုံလက်မုံလုပ်ငန်းပြခန်းများခင်းကျင်းပြတာထားတယ်လို့လူငယ်များစကားရီလူပြိုင်ပွဲကြပန်းစကားပြောပြိုင်ပွဲအစီအစဉ်ပြောပြရေးအစီအစဉ်တွေလည်းရှိပါတယ်1964ခုနှစ်ဒီဇင်ဘာလ28ရက်နေ့တွင်မော်လမြိုင်မြို့၌ကျင်းပခဲ့တဲ့မွန်လူငယ်များအစည်းအဝေးစတင်ကျင်းပခဲ့တဲ့နေ့ကိုအစွဲပြုပြီးမွန်လူငယ်များနေ့အဖြစ်သတ်မှတ်ဖို့2022ခုနှစ်ဧပြီလကကျင်းပခဲ့တဲ့တတိယကျင်းမြောက်မွန်လူငယ်များနှိမ့်နှောက်ပလဲပွဲကနေဆုံးဖြတ်ချက်ချခဲ့ပါတယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်စီပင်ဝင်ကြီးဦးမင်းအောင်ကိုရာထူးကနေရက်ဆဲဖို့အတွက်ရခိုင်ပြည်နယ်အရေးပေါ်လွတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မိုင်းရှုနဲ့မိုင်းရဲမြို့နယ်ပတ်မှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြမတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းရင်သတင်းလွှာကိုနားဆင်ကြရတာပါ VOE ရဲ့တောက်ကြနေမနေ့ကအစီအစဉ်လေးကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ခင်ဗျာ
လွန်ခဲ့တဲ့9နှစ်တုန်းကရုရှားရှစ်နေလည်းဖြစ်အခွန်ငွေစည်းရင်းစစ်လည်းဖြစ်သူဆာဂေးမက်ဂနက်စကီဟာရုရှားခြေဆိုင်ဟာမစ်တိတ်ဖန်အဖွဲ့ကိုစည်းရင်းစစ်တဲ့အချိန်မှာရူဘယ်5.4ဘီလီယံအမေရိကန်ဒေါ်လာ230လျှို့ဝှက်အခွန်လိမ့်လည်မှုကိုဖော်ထုတ်နိုင်ခဲ့ပါတယ်။ရုရှားပြည်ထရေးဝန်ကြီးဌာနအရာရှိတွေအဲ့ဒီကိစ္စနဲ့ထဲထဲဝင်ဝင်ပါနေတယ်ဆိုတာကိုလည်းသူကတွေ့ရှိခဲ့ပါတယ်။ဒီမှုကိုဖွင့်ချခဲ့တဲ့အတွက်မက်ဂနက်စကီကိုရုရှားအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးစိတ်ပိုင်းရုပ်ပိုင်းဆိုင်ရာဖိနှိပ်ညှဉ်းပန်းမှုတွေကိုကျူးလွန်ခဲ့ကြပါတယ်။2009ခုနှစ်အောက်တိုဘာလ16ရက်နေ့မှာတော့သူ့ကိုတရားရုံးမတင်ခင်ခိတ္တထိန်သိမ်းထားတဲ့မော်စကိုမြို့အချုပ်ခန်းထဲမှာပဲကွယ်လွန်သွားခဲ့ပါတယ်။နေရာထိုင်ခင်းမသင့်လျော်မှုနဲ့ကျန်းမာရေးဆောင်ရှောက်မှုမကောင်းတဲ့အတွက်သူသေဆုံးခဲ့တာဖြစ်တယ်လို့ရုရှားအရာရှိတွေကပြောခဲ့ပေမဲ့နောက်ပိုင်းမှာအကြောင်းအရာပြောင်းသွားပါတယ်။ဒီမှုကိုအစပိုင်းမှာစုံစမ်းစစ်ဆေးခဲ့ကြပေမဲ့နောက်ပိုင်းမှာတော့အထောက်အထားမခိုင်လုံတဲ့အတွက်ဆိုပြီးစွဲချက်တွေအလုံးရုပ်သိမ်းလိုက်ပါတယ်။2012ခုနှစ်မှာဆာဂေးမက်ဂနက်စကီဖော်ထုတ်ခဲ့တဲ့ရာဇဝတ်မှုမှာလျှို့ဝှက်ပူပေါင်းပါဝင်ခဲ့သူတွေကိုတန်ခတ်ပိတ်ဆို့အရေးယူဖို့ဆုံးဖြတ်လိုက်တဲ့ဆာဂေးမက်ဂနက်စကီဥပဒေကိုအမေရိကန်ကွန်ဂရက်လွှတ်တော်ကပြဋ္ဌာန်းအတည်ပြုခဲ့ပါတယ်။ဒါအပြင်ဆာဂေးမက်ဂနက်စကီကိုတည်သည့်အထိဖမ်းဆီးနှိပ်စက်တဲ့ကိစ္စရပ်တွေမှာပါဝင်ပတ်သက်အကျိုးမြတ်ရရှိသူတွေကိုလည်းတန်ခတ်ပိတ်ဆို့အရေးယူဖို့ပြဋ္ဌာန်းပါတယ်။ ဒါရမကဥပရိမဲ့တပ်ဖြတ်တာတွေညှဉ်းပန်းနှိပ်စက်တာတွေနဲ့ရုရှားအရာရှိတွေရဲ့တရားမဲ့ပြုကျင့်မှုတွေကိုရှာဖွေဖော်ထုတ်သူတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအဖြစ်နိုင်ငံတကာကအသိမှတ်ပြုထားတဲ့တခြားပြစ်မှုတွေကျူးလွန်ရင်လည်းပဲမက်ဂနက်စကီဥပရိအရပိတ်ဆို့ဒဏ်ခတ်နိုင်ပါတယ်။2019ခုနှစ်ဒီဇင်ဘာလ20ရက်နေ့မှာOFAC လို့ခေါ်တဲ့ American ဗန္နာယေးဝန်ကြီးဌာနလက်အောက်နိုင်ငံရခြားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနကမက်ဂနက်စကီဥပဒေနဲ့လူ5ဦးကိုပိတ်ဆို့အရေးယူလိုက်ပါတယ်။ဒီတန်ခတ်ပိတ်ဆို့ခံရသူတွေထဲမှာချက်ချန်ဒေတာခေါင်းဆောင် Ransom Kadyrov နဲ့ပြည်ထောင်ရေးဝန်ကြီးဌာနကဗိုလ်မှူးကြီး Ayub Gadiev တို့ကိုလည်းတရားဥပဒေမဲ့တပ်ဖြတ်မှုတွေဒါမှမဟုတ်ရုရှားအရာရှိတွေရဲ့တရားဥပဒေမဲ့လှုပ်ရှားဆောင်ရွက်မှုတွေကိုဖော်ထုတ်ဖို့ကြိုးစားသူတွေအပေါ်တခြားအလွန်အကျွံလူခွင့်ရေးကျူးဖောက်မှုတွေဒါမှမဟုတ်လူခွင့်ရေးနဲ့လွတ်လပ်ခွင့်တွေကိုရယူဖို့ကြိုးပမ်းအားထုတ်သူကာကွယ်သူနဲ့အဲ့ဒီလိုကိစ္စရပ်တွေအတွက်အားထုတ်ကြိုးပမ်းကြောင်းနိုင်ငံတကာကအသိအမှတ်ပြုထားသူတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေအဖြစ်ထည့်သွင်းထားပါတယ်။ဒါအပြင်ဆာဂေးမက်ဂနက်စကီကဖော်ထုတ်ခဲ့တဲ့မူလလျှို့ဝှက်ပူပေါင်းလိမ့်လည်မှုမှာပါဝင်ခဲ့ကြတဲ့ရှက်ရှန်ယာ၊ယူလီယာမာရိုအိုဗာနဲ့အန်ဒရီပါဗလော့ဖ်တို့လည်းပိတ်ဆို့ခံရသူစီးရင်ထဲမှာပါဝင်ကြပါတယ်။မက်ဂနက်စကီဥပဒေကိုစတင်ပြဋ္ဌာန်းလိုက်ချိန်ကစပြီးအခုလိုပိတ်ဆို့အရေးယူခံရသူစုစုပေါင်း49ယောက်ရှိသွားပါပြီ။တန်ခတ်ပိတ်ဆို့ခံရသူတွေဟာအမေရိကန်ပြည်ဝင်ခွင့်ဗီဇာရယူခွင့်မရှိပါဘူး။နောက်ပြီးအမေရိကန်ရဲ့တရားစီရင်ခွင့်နယ်ပယ်အတွင်းမှာရှိနေတဲ့တန်ခတ်ပိတ်ဆို့ခံရသူတွေရဲ့ပိုင်ဆိုင်မှုတွေနဲ့ပိုင်ဆိုင်မှုတွေမှာယင်းနီးမြုပ်နှံထားတာတွေကိုလည်းပိတ်ပင်သွားမှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေဟာအဲ့ဒီလိုတန်ခတ်ပိတ်ဆို့ခံရသူတွေနဲ့စီးပွားရေးဆက်နွယ်ဆောင်ရွက်ခွင့်ကိုလည်းတားမြစ်ပါတယ်။ဗန်ဒါယေးဝန်ကြီးဌာနဟာဆာဂီမက်ဂနက်စကီရဲ့အမှုနဲ့ပတ်သက်သူတွေအပေါ်မှာလည်းတာဝန်ခံမှုရှိဖို့ဆက်လက်ပြီးတနိဋ္ဌာန်ခိုင်မာနဲ့ဆောင်ရွက်သွားမှာဖြစ်ကြောင်း OFAC ရဲ့အမှုဆောင်ဒါရိုက်တာဂျွန်အီးစမစ်ကပြောပါတယ်။ဥပဒေမဲ့တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုတွေအပါအဝင်တခြားဆက်ဆုပ်စရာကောင်းတဲ့အပြုမှုတွေအတွက်တာဝန်ရှိတဲ့ရုရှားနိုင်ငံတွေကလူခွင့်ရေးချိုးဖောက်သူတွေကိုပစ်မှတ်ထားပြီးကျွန်တော်တို့အနေနဲ့မက်ဂနက်စကီဥပဒေကိုဆက်ပြီးအသုံးပြုသွားပါမယ်လို့လည်းမစ္စတာဂျွန်အီးစမစ်ကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်ဆိုးရည်သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုးရည်သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အာဘိုမဟုတ်တဲ့အကြောင်းသုတရှင်တို့ကိုထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့မနေ့၈နာရီကနေမနေ့ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့၈နာရီနဲ့၉နာရီထိပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တောက်ကြနေမနေ့ခင်းအစီအစဉ်လေးဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာအသင်းသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အီရန်ကဆန္ဒပြသူတွေကိုအကူအညီပေးမယ်လို့အမေရိကန်ပြည်ထောင်စုကကတိပေးလိုက်တယ်လို့လူ၂၁ယောက်သေဆုံးပြီး၁,၀၀၀ကျော်ဖမ်းခံခဲ့ရတဲ့နေနှင်းဖြိုခွဲမှုအတွက်အီရန်တာဝန်ရှိသူတွေကိုပြစ်တင်ဝေဖန်လိုက်ပါတယ်။အရေးယူလို့ဆောင်နိုင်တဲ့သတင်းအချက်အလက်တွေကိုအမေရိကန်အနေနဲ့ရှာဖွေသွားမှာဖြစ်ပြီးပြီးခဲ့တဲ့သတင်းဘက်ကစတင်တဲ့ဆန္ဒပြပွဲကိုနှိမ်နှင်းဖြိုခွဲမှုမှာတာဝန်ရှိသူတွေပေါ်ဒဏ်ခတ်ရယူမှုအသစ်တွေချမှတ်ဖို့လှုပ်သွားမယ်လို့သမ္မတအင်ပြည်တော်တာဝန်ရှိသူတို့ကကြေညာပေးနေမှာပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတတက်တန်ပထမနေ့ထဲမှာကတောင်းကနင်းတွေဖြစ်နေတာကိုရေးသားထားတဲ့စာအုပ်ကိုလာမယ့်သတင်းဘက်ထဲမှာထုတ်ဝေတော့မှာဖြစ်ပြီးဒီစာအုပ်နဲ့ပတ်သက်လို့သတင်းတော်တွေရဲ့မေးမြန်းချက်တွေကိုသမ္မတအင်ပြည်တော်ပြောခွင့်ရဟာကြေညာပေးနေမှာလဲဒုတိယမြောက်နေ့ဖြစ်ဆက်ပြီးတော့ရှင်းနေရစေပါ Fire and Fury စာအုပ်ဟာတန်ဖိုးမရှိသလိုအလုပ်ဖြုတ်ခံရသူတယောက်ကငွေဖန်တီးခြင်းလို့ရေးသားထုတ်ဝေတဲ့သဘောမျိုးဖြစ်ကြောင်းအင်ပြီတော်ပြောခွင့်ရ Sarah Huckabee Sanders ကပုံဖော်ပြောဆိုခဲ့ပြီးအလိညာတွေနဲ့ပြည့်နေတဲ့စာအုပ်အတွက်အမေရိကန်ပြည်သူအများစုကဂရုမစိုက်ဖို့များတယ်လို့ဆိုပါတယ်။အမေရိကန်တောင်ကိုရီးယားနိုင်ငံပူးတက်စီးရေးလေ့ကျင့်မဲ့အစီအစဉ်ကိုတောင်ကိုရီးယားနိုင်ငံဖျုံချန်းဒေသမှာကျင်းပမဲ့ဆောင်းမတီအိုလံပစ်အားကစားပွဲတော် PDT ဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ဒီမနက်ကအပါအဝင်ကဘာပေါ်ကနိုင်ငံ၁၀ခုကိုဗာဒိုင်လွတ်လပ်ခွင့်ဆိုင်ရာအထူးစိုးရင်ရတဲ့နိုင်ငံတွေဖြစ်အမေရိကန်နိုင်ငံကြီးဌာနကကြာတာပြီးနေမှာတတ်မှတ်လိုက်ပါတယ်။တရုတ်၊အီရီထရီးယား၊အီရန်၊မြောက်ကိုရီးယား၊ဆူဒန်၊ဆော်ဒီအာရေဗျား၊တာဂျီကစ္စတန်၊တာခ်မင်နစ္စတန်၊ဥဇ်ဘက်ကစ္စတန်နိုင်ငံတွေနဲ့အတူမြန်မာနိုင်ငံကိုလည်းအဲ့လိုတတ်မှတ်လိုက်တာဖြစ်ပါတယ်ခင်ဗျာ
။ထိတဲ့ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကြော်ကြော်သိင်းကြီးညာတော့ခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အဲလီဆန်ဖြစ်ပါတယ်။ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းနိုမီတာ16 19နဲ့25တို့ကနေတင်လွှင့်ပေးမှာပါ။ဒေါ်တာချင်းများနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားများအားလုံး စိတ်နှလုံးရှင်လန်းချမ်းမြေကြပါစေ။ VOU နားဆင်ခဲ့တဲ့အတွက်အထူးကျေးဇူးတင်ရှိပါရစေခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.